Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်မတ်လ19ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်ကီထိုက်ပါ
ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာဒီညမှာထူးခြားတဲ့သတင်းကတော့ခရီးမယာဒေတာစီဗာစပိုစစ်ကမ်းမှာရှိတဲ့ယူကရိန်းရေတပ်ဌာနချုပ်ကိုရုရှားလွတ်လာတဲ့တပ်ဖွဲ့တွေကသိမ်းပယ်လိုက်ပါတယ်ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းလေရင်အဆအနာရှာမတွေ့သေးတဲ့အပေါ်မိသားစုတွေအကြားအမလို့အမရဖြစ်လာနေကြပါပြီ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဟာနေရက်ကြာလည်ပတ်ဖို့ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်ဒီလိုသတင်းတွေပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မတ်စုမြတ်မွန်နဲ့တူတင်ပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးကော်မရှင်နာမင်းကြီးကာရဲဒီချောက်ရဲ့မြန်မာနိုင်ငံခီးစဉ်ကိုပထမဆုံးတင်ပြပေးပါပါ
။ He's like our Minister of Commerce and the main purpose of this trip in Myanmar.
သူရဲ့ခီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာဥရောပတမကရုံးရဲ့တာဝန်ရှိသူအယ်ဘတ်တိုမာဟီနီကပြောဆိုခဲ့တာပါ။နောက်အာဆီယံလူငယ်များတွဲဆောင်ပွဲကနေဘလူးရလတ်တွေထွက်ပေါ်လာတယ်လို့ဆိုရတဲ့အတူမြန်မာနိုင်ငံမှာပထမဆုံးကျင်းပတဲ့ကမ္ဘာရေနေအထိတ်အမှတ်စာရာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုကြားကြရမှာပါရှင်။အခုရေစုံတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မဆုမြတ်မွန်တို့ကကြီးညာပေးကြပါအောင်ရှင်။
ခရီးမယာဒေတာကစီဗာစပိုစစ်ကမ်းမှာရှိတဲ့ယူကရိန်းရေတပ်ဌာနချုပ်ကိုရုရှားလိုလာတဲ့တပ်ဖွဲ့တွေကသိမ်းပိုက်လိုက်ပါတယ်။ဒါဟာခရီးမယာဒေတာရုရှားပိုင်နယ်မြေဖြစ်ကြောင်းသဘောတူစာချုပ်လက်မှတ်ထိုးပြီးနောက်တနေ့မှာအခုလိုသိမ်းပိုက်လိုက်တာလည်းဖြစ်ပါတယ်။အင်အား200လောက်အနည်းဆုံးရှိတဲ့ခရီးမယာဒေတာကိုပိုင်ကာကွယ်ရေးတပ်တွေကရေတပ်စခန်းကိုပုံထိုးနေမှာဝင်ရောက်သိမ်းပိုက်လိုက်ပြီးရုရှားအလံကိုလွှင့်တင်လိုက်တာလို့မျက်မြင်သက်သေတွေကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေကခုခံခဲ့ခြင်းမရှိတဲ့အတွက်အကြမ်းဖက်မှုတော့မဖြစ်ခဲ့ပဲစခန်းတွေကနေအသာတကြီးထွက်သွားကြတယ်လို့ဆိုပါတယ်စကန်နေကထွက်ခွာလာပြီးနောက်ယူကရိန်းရေတပ်အကြီးအကဲစာဂျီဂိုက်တုကိုခိတထင်းထင်းထားလိုက်တယ်လို့စီဗတ်စပိုအစိုးရရှေ့နေပြောတာကိုကိုးကားပြီးတော့ရုရှားသတင်းမှာဖော်ပြထားပါတယ်ခရီးမယာဒေတာမြို့တော်စင်ဖယ်ရိုပိုမှာအင်ဂါနေ့ကရုရှားလိုလာတဲ့ပြည်သူစစ်တွေနဲ့ယူကရိန်းတပ်ဖွဲ့ဝင်တွေအကြားယူကရိန်းစစ်တပ်အတွင်းပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်တပ်ဖက်တအုပ်စီတည်ဆုံခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းထောင်နဲ့ချီတဲ့ရုရှားတပ်ဖွဲ့တွေခရီးမယာဒေသကိုဝင်ရောက်သိမ်းပိုက်ထားလိုက်တာဖြစ်ပါတယ်။ခရီးမယာဒေသလူများစုရုရှားလူမျိုးတွေကယူကရိန်းကခွဲထွက်ပြီးတော့ရုရှားနဲ့ပေါင်းမှုတင်းနှင်းတွေနေကပြုလုပ်ခဲ့တဲ့ဆန္ဒခိုင်ပွဲအတွင်းမဲခွဲဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။ဒီတော့အတွင်းရုရှားနယ်စပ်နဲ့မိုင်30ကျော်လောက်ဝေးတဲ့နေရာမှာယူကရိန်းတပ်ဖွဲ့တွေစစ်ရေးလက်ကျင့်မှုပြုလုပ်ခဲ့တယ်လို့ဝါယာသတင်းတွေမှာဖော်ပြထားပါတယ်။
ပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းနဲ့ပတ်သက်လို့တိုးတက်မှုနှေးကွေးနေတဲ့အပေါ်မှာစိတ်မရှိနိုင်ဖြစ်နေကြတဲ့တရုတ်ခရီးသည်တွေရဲ့မိသားစုတွေကနေ့စဉ်သတင်းစာရှင်းလင်းပွဲမှာမလေးရှားတာဝန်ရှိသူတွေကိုအော်ဟစ်ရန်တွေးခဲ့ကြပါတယ်။ပူဆွေးနေကြတဲ့မိသားစုတွေကသတင်းစာရှင်းလင်းပွဲလုံးမဲ့အခန်းထဲကိုအော်ဟစ်အတင်းဝင်ရောက်လာခဲ့ကြတာပါ။အမှန်ကိုပြောပါလို့ရေးသားထားတဲ့ဆိုင်းပုတ်တွေကန်ဆောင်ထားကြတဲ့မိသားစုတွေကမလ၈ရက်နေ့တည်းကပျောက်ဆုံးသွားတဲ့လေရင်ဘာဖြစ်နေသလဲဆိုတာအမှန်ပြောပါလို့အော်ဟစ်တောင်းဆိုခဲ့ကြပါတယ်။အမျိုးသမီးတယောက်ကဆိုရင်မလေးရှားလေကြောင်းလိုင်းတာဝန်ရှိသူတယောက်ကိုဓာတ်ရိုက်ရန်တွေးခဲ့ပါတယ်။ခရီးသည်ပေါင်း228ယောက်ပါသွားတဲ့မလေးရှားလေကြောင်းလိုင်းလေရင်ပေါ်မှာ3ပုံ2ပုံကတရုတ်လူမျိုးတွေဖြစ်ကြပါတယ်။မိသားစုအများစုကဒီမလေးရှားအစိုးရဟာရှုပ်ထွေးစရာကောင်းတဲ့တနည်းနဲ့တနည်းမတူတဲ့သတင်းတွေကိုထုတ်ပြန်နေတယ်လို့ဆိုပြီးတော့အမျက်ဒေါသထွက်နေကြတာဖြစ်ပါတယ်။တချို့ဆိုရင်အစာငတ်ခံဆန္ဒပြမယ်လို့ချိန်ချောက်ထားပါတယ်။အော်ဟစ်နေကြတဲ့တရုတ်မိသားစုဝင်တွေကိုမလေးရှားလုံခြုံရေးတွေကအခန်းထဲကနေပြီးတော့အတင်းဆွဲထုတ်ခဲ့ပြီးမဝင်နိုင်အောင်တားဆီးပိတ်ဆို့ခဲ့ကြပါတယ်။နိုင်ငံတကာနဲ့ပြည်တွင်းသတင်းတောက်အများပြားရှိနေချိန်မှာဖြစ်တဲ့ဒီဖြစ်ရပ်တစ်ခုလုံးကိုသတင်းတောက်တွေကလည်းမှတ်တမ်းတင်ထားကြပါတယ်။သတင်းစာရှင်းလင်းပွဲစတင်တဲ့အခါမှာတော့မလေးရှားကာကွယ်ဝင်ကြီးလည်းဖြစ်တဲယူပို့ဆောင်ရေးဝင်ကြီးလည်းဖြစ်တဲ့ဟီရှာမူရင်ဟူစိန်ကလေယာဉ်မြန်ကိုရှာတွေ့နိုင်ဖို့အစွမ်းကုန်စူးစမ်းနေပါတယ်လို့ပြောကြားခဲ့ပါတယ်။မိသားစုတွေဘက်ကစိတ်ခံစားချက်တွေပြင်းထန်နေတာကိုသူ့အနေနဲ့နားလည်ပါတယ်လို့လည်းနိုင်ငံဆောင်ပါတဲ့ရှာဖွေရေးကိုဦးဆောင်လုပ်နေတဲ့ဝင်ကြီးဟူစိန်ကပြောပါတယ်။ရှာဖွေရေးနဲ့ပတ်သက်လို့ပို့ပြီးတော့အသေးစိတ်ကြကြရှင်းပြနိုင်ဖို့အတွက်အစ်စ်မြင့်ကိုယ်စားလှယ်နောက်တစ်ဖွဲ့ကိုဘေကျင်းမြို့တော်စီကိုဆေးလွှတ်မယ်လို့လည်းသူကပြောပါတယ်ရှင်
။ဒီတော့တွင်ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်း MH370 ပေါ်ပါသွားတဲ့ခီးတွေနဲ့သူတို့မိသားစုဝင်တွေကိုထောက်ခံအားပေးတဲ့အနေနဲ့ကွာလာလမ်ပူမြို့အပြင်မှာရာနဲ့ချီတဲ့လူတွေဆူဝေးပြီးတော့ဆူတောင်းခဲ့ကြပါတယ်။ခီးတွေနဲ့လေရင်ဝန်တန်း239 ကိုဦးတင်ဆောင်ပြီးတော့ကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုညပိုင်းမှာပြန်တန်းလာတဲ့အဲ့လေယင်ဟာမလာရှီးယားနေကပျောက်ဆုံးသွားကြတာဖြစ်ပြီးအဲ့လေယင်ကိုနိုင်ငံပေါင်း26နိုင်ငံကဝိုင်းဝန်းရှာဖွေနေကြတာပါလေယင်ပြန်တဲ့ခီးသည်တွေဘယ်လိုပျောက်ဆုံးသွားတယ်ဆိုတာအတိအကျမသိနိုင်သေးပေမဲ့ကျန်းမာသူမိသားစုဝင်တွေကိုကူညီပံ့ပိုးပေးဖို့အရေးကြီးတဲ့အကြောင်းစုတောင်းပွဲကိုဦးဆောင်ပြုလုပ်သူတွေကပြောပါတယ်ဒီလေယင်ပျောက်ဆုံးမှုကိုရှာဖွေတာဟာလေကြောင်းလိုင်းတမိုင်းမှာအကြီးမားဆုံးလည်းဖြစ်ပါတယ်
ဗီယက်နမ်နိုင်ငံရဲ့ကွန်မြူနတီပါတီခေါင်းဆောင်တွေကိုဝေဖန်ရေးသားတဲ့နာမည်ကျော်ဘလော့ဂါတယောက်ကိုထောင်ဒဏ်15နှစ်ချလိုက်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ဟနွိုင်းမြို့တော်မှာခနာပဲကြားနာတဲ့ကြားနာစစ်ဆေးမှုအတွင်းမှာဖန်ဗီယက်တယောင်ဟာဒီမိုကရေစီလွတ်လပ်မှုကိုအသုံးချပြီးတော့နိုင်ငံတော်အကျိုးစီးပွားကိုထိခိုက်စေမှုနဲ့အပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့ပါတယ်။တယောက်ရဲ့ဘလော့ဂ်ပေါ်ကအရေးသားတွေဟာပါတီနဲ့နိုင်ငံခေါင်းဆောင်တွေကိုအသေးပြက်စေခဲ့ပြီးတော့အများပြည်သူတွေကြားမှာစိုးရိမ်မှုတွေဖြစ်စေခဲ့တယ်လို့ခေါင်းဆောင်တွေအပေါ်မှာပြည်သူတွေရဲ့အကြီးအညိုကြားဆင်းအောင်ဖြစ်စေခဲ့တယ်လို့တရားသူကြီးကပြောပါတယ်။အသက်62နှစ်အရွယ်ဘလော့ဂါတယောက်ကတော့ဘလော့ပေါ်မှာမမှန်ကန်တဲ့အချက်တချို့တင်ပြရေးသားခဲ့တဲ့အပေါ်မှာတောင်းပန်ခဲ့ပေမဲ့သူ့ရဲ့ရေးသားချက်တွေကြောင့်လူမှုအသိုင်းအဝိုင်းကိုထိခိုက်နစ်နာစေခဲ့တယ်ဆိုတာမဟုတ်ပါဘူးလို့ညှင်းဆန်ပါတယ်။ဗီယက်နမ်နိုင်ငံမှာအစိုးရနဲ့ခေါင်းဆောင်တွေအပေါ်ဆန့်ကျင်သူတွေကိုနှိမ်နှင်းမှုတွေဟာပိုပြီးတော့ပြင်းထန်လာနေပြီးတော့လူသိများတဲ့ဘလော့ဂါတချို့ကိုနိုင်ငံတော်ဆန့်ကျင်မှုနဲ့ပြစ်ဒဏ်တွေချခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ24 kHz 12123ဖိုင်းဒိုမီတာ25 kHz 11965နဲ့ဖိုင်းဒိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်သံသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။တရုတ်နိုင်ငံနဲ့ထိုင်ဝမ်ကြားပြုလုပ်မဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုကိုဖျက်သိမ်းပေးဖို့တောင်းဆိုတဲ့အနေနဲ့ရာနယ်ရှိတဲ့ဆန္ဒပြသူတွေထိုင်ဝမ်လွတ်တော်ကိုဝင်စီးခဲ့ကြပါတယ်။ဆန္ဒပြသူတွေကအင်္ဂါနေ့နောက်ပိုင်းမှာထိုင်ဝမ်ဥပဒေပြုလွတ်တော်ရဲ့တန်တကားတွေကိုဖြစ်စီဝင်သွားပြီးတော့ရဲတွေဝင်လာလို့မရအောင်ထိုင်ကုန်နေနဲ့ကာထခဲ့ကြပါတယ်။အကြောင်းကိစ္စအတော်များများကိုအကျိုးသက်ရောက်စေမဲ့တရုတ်ပြည်နဲ့အခုပြုလုပ်မဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ဟာထိုင်ဝမ်ကျွန်းသားတွေရဲ့အလုပ်ကိုင်တွေကိုချင်းချောက်လာမဲ့အပြင်တရုတ်အစိုးရရဲ့ဩဇာလွန်မှုမှုလည်းကြီးထွားလာမယ်လို့ဆန္ဒပြသူတွေကပြောဆိုနေကြတာဖြစ်ပါတယ်။အစိုးရကော်မတီကအဲ့ဒီသဘောတူညီချက်ကိုစတင်လည်လာမဲ့အစီအစဉ်ကိုဖြတ်သိမ်းပေးဖို့သူတို့အနေနဲ့တောင်းဆိုနေခြင်းဖြစ်တဲ့အကြောင်းဆန္ဒပြကျောင်းသားတွေကပြောပါတယ်။ဒီကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ဟာတရုတ်နဲ့ထိုင်ဝမ်ကျွန်းတို့2010ခုနှစ်မှာရရှိခဲ့တဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ရဲ့အစိတ်အပိုင်းလည်းဖြစ်ပါတယ်
။ထောင်အာဖရိကသမ္မတဂျေကော့ဘ်ဇူမာဟာသူ့ရဲ့အိမ်ကိုပြင်ဆင်ဖို့အတွက်နိုင်ငံတော်ဘန်ဒါဒေါ်လာ23သန်းသုံးဆွဲပြီးတော့အာဏာအလွဲသုံးစားလုပ်ခဲ့တယ်လို့နိုင်ငံရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတစ်ယောက်ကဆွဆွဲလိုက်ပါတယ်။ကွာဇူလူနာတာပြည်နယ်ကသမ္မတရဲ့အိမ်ကိုပြင်ဆင်ရမှာအသုံးပြုခဲ့တဲ့ငွေတချို့ကိုသမ္မတကပြန်ပြီးတော့ပေးတင်တယ်လို့လည်းပြည်သူ့ဘဏ္ဍာစောင့်ရှောက်ရေးမှူးသူလီမာဒိုဆယ်လာရဲ့အစင်ခန်းစာထဲမှာပြောထားပါတယ်။လုံခြုံရေးအရာတိုးမြင့်ပြင်ဆင်မှုတွေလုပ်တာလို့အစိုးရကပြောတဲ့ပြင်ဆင်မှုတွေထဲမှာရေကူးကန်ထဲဆောက်တာ၊ချွဲနွားမွေးမြူရေးခြံထဲဆောက်တာနဲ့အမိုးပွင့်မြေဝိုင်းကားဆက်ယုံဆောက်တာတွေပါဝင်ပါတယ်။ဒါတွေကိုစောက်တဲ့နေရာမှာတုံးတဲ့အတုံးစရိတ်ကိုသမ္မတကမငင်းခဲ့ဘူးလို့မာဒိုဆယ်လာကပြောပါတယ်။တောင်အာဖရိကနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့သတင်း6ပတ်အလိုဒီကနေ့ဗုဒ္ဓဟူးနေ့မှာဒီအစည်းအဝေးခန်းစာထွက်ပေါ်လာခဲ့တာပါ။လက်ရှိလူထုသဘောထားကောက်ခံမှုတွေအရလက်ရှိအာဏာရ ANC ပါတီအပေါ်မှာလူတွေရဲ့ထောက်ခံမှုတွေဟာလည်းကျဆင်းလာနေပါတယ်။အဂတိလိုက်စားမှုတခါဒီအလုံးလက်မဲ့တွေတိုးလာနေမှုနဲ့အခြေခံဝန်ဆောင်မှုတွေအားနည်းလာမှုတို့ကြောင့်အဓိကဖြစ်ပါတယ်ရှင်။
EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးကော်မရှင်နာမင်းကြီး Karel de Gucht ဟာသူ့ရဲ့နေရကြာခီးစဉ်စတင်မှုဒီကနေ့မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ကုန်သွယ်ရေးကော်မရှင်နာမင်းကြီး Karel de Gucht ဟာ UMFCCI မြန်မာနိုင်ငံကုန်သွယ်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းချုပ်ကဥဆောင်ကျင်းပတဲ့မြန်မာပုဂ္ဂိုလ်လုပ်ငန်းရှင်များအတွေ့ EU ကုန်သွယ်ရေးဦးစားပေးအစီအစဉ်တွေကြောင်းရေးသားထားတဲ့လက်ဆွဲစာအုပ်ပေးအပ်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့အကြောင်းEU ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ဆွဲစာအုပ်ကိုတော့အင်္ဂလိပ်နဲ့မြန်မာနှစ်ဘာသာနဲ့ထုတ်ပြန်တာဖြစ်ပြီးအဲ့ဒီစာအုပ်ကိုအခမဲ့ဖြန့်ဝေမှာဖြစ်တယ်လို့ EU ကိုယ်စားလှယ်ရုံးရဲ့ Internet Website မှာလည်းတက်ရောက်ရယူနိုင်မယ်လို့ဆိုပါတယ်။ဒါဟာကုန်သွယ်ရေးကော်မရှင်နာမင်းကြီး Karel de Gucht အနေနဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်တရားဝင်လာရောက်လေပတ်တာဖြစ်ပြီးခီးစဉ်အတွင်း EU နဲ့မြန်မာအကြားရင်းနှီးမြှုပ်နှံရေးကာကွယ်မှုဆိုင်ရာသဘောတူညီချက်တွေကိုနေပြည်တော်မှာဆွေးနွေးညီနင်ကြဖို့ရှိပါတယ်။သူ့အနေနဲ့မြန်မာနိုင်ငံမှာရှောင်းနေစဉ်အတွင်းမြို့သားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးရေးဝန်ကြီးဌာနဝန်ကြီးဦးကန်စောကုန်သွယ်ရေးဝန်ကြီးဦးဝင်းမြင့်တို့နဲ့တွေ့ဆုံမှာဖြစ်တယ်လို့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ရဲ့မှရှိတဲ့ရေတံဝင်းအဆောက်အဦးထဲမှာပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကတိုက်ခိုက်မှုဟာကြိုတင်ရှောင်ရှားလို့ရနိုင်တဲ့ကိစ္စဖြစ်လို့တဲလို့ရေတပ်ကနောက်ဆုံးကောက်ချက်ချလိုက်ပါတယ်။တနက်နေ့ပြစ်ခတ်ခဲ့တဲ့ contractor ဟာနောက်ကျောင်းကင်းရှင်းမရှင်းဆိုတာအစိုးရဘက်ကတည်တည်ချာချာစစ်ဆေးနိုင်ခဲ့ရင်ကြိုတင်ရှောင်နိုင်တဲ့ကိစ္စဖြစ်တယ်လို့ရေတပ်ကပြောပါတယ်။ရေတပ်ဝင်းထဲမှာ Aaron Alex ဆိုတဲ့သူတနက်နေ့ပြစ်ခတ်လို့၁၂ယောက်တေဆုံးခဲ့ပါတယ်။နောက်မှရဲတွေပြစ်ခတ်လို့အဲ့ဒီသူတေဆုံးသွားခဲ့တာပါ။Aaron Alex ကိုအလုံငှားရမ်းပေးတဲ့ contract သမားတွေဟာဒီလိုနဲ့ပတ်သက်လို့ပြဿနာရှိနိုင်တဲ့ကိစ္စတွေဒီလူဟာတခြားသူတွေကိုထိခိုက်အောင်လုပ်နိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကိုသိရတဲ့အတွက်အစိုးရကိုအသိပေးဖို့ပြတ်ခွက်ခဲ့တယ်ဆိုပြီးတော့ဒီပြစ်ခတ်မှုနဲ့ပတ်သက်တဲ့အစိုးရခန်းစာတွေကတခုကကောက်ချက်ဆွဲပါတယ်အစိုးရအနေနဲ့ဒီအရက်ဖက်နဲ့စစ်ဖက်ဝန်ထမ်းအဖြစ်အလုံးမခန့်ခင်မှာနောက်ကျောင်းကင်းရှင်းရဲ့လားဆိုတဲ့စစ်ဆေးမှုတွေကိုပြန်လည်သုံးသပ်ဖို့နောက်ပြီးတော့နောက်ကျောင်းကင်းရှင်းတယ်လို့သတ်မှတ်ခံထားရတဲ့သူတွေထဲမှာအဖမ်းခံခဲ့ရဘူးတာတွေပါနေသလားဆိုတာမျိုးအချက်လက်တွေစုဆောင်းသုံးသပ်တဲ့ရုံးတစ်ခုထားရှိဖို့အစိုးရကနေပြီးတော့အစပြုဆောင်ရွက်သွားမယ်လို့ကာကွယ်ရေးဝန်ကြီးချာခေတော်ကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်နဲ့မဆုမြတ်မုံတို့ကြီးညာပေးခဲ့တာပါ။အခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။ EU ဥရောပသမဂ္ဂကုန်သွယ်ရေးကော်မရှင်နာမင်းကြီးခါရဲဒီချောက်ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီး EU ဥရောပသမဂ္ဂကနိုင်ငံတွေကရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံတွင်းမှာစိတ်ချလက်ချလုပ်ကိုင်ဆောင်ရွက်နိုင်အောင်နှစ်နိုင်ငံအကြားရင်းနှီးမြှုပ်နှံမှုစာချုပ်တရက်ချုပ်ဆိုနိုင်ဖို့မျှော်လင့်ထားတာပါ။တခြားတစ်ဖက်မှာမြန်မာထုတ်ကုန်လုပ်ငန်းရှင်တွေဘက်ကလည်း EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးဦးစားပေးအစီအစဉ်တွေကိုသိရှိနိုင်အောင်တွဲဆောင်ဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။ရန်ကုန်ရုံးခွဲကနေကုသားညုံကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်
။ EU ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံကြားကုန်သွယ်မှုလုပ်ငန်းတွေတိုးတက်လာအောင်ရည်ရွယ်ချက်နဲ့အခုထိရောက်လာတဲ့ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးရဲ့ဒီကနေ့ခီးစဉ်အစမှာ UMFCCI မြန်မာနိုင်ငံကုန်သွယ်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းရုံးချုပ်မှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။ EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးဦးစားပေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဒီထုတ်ကုန်လုပ်ငန်းရှင်တွေနားလည်သိရှိအောင်လို့ဆွေးနွေးခဲ့တယ်လို့ပဲအဲ့ဒီအကြောင်းအသေးစိတ်ရေးထားတဲ့လက်ဆွဲစာအုပ်ကိုလည်း UMFCCI မှာမြန်မာလုပ်ငန်းရှင်တွေကိုဖြန့်ဝေပေးရခဲ့ပါတယ်။အဓိကအချက်ကတော့ဒီမြန်မာထုတ်ကုန်လုပ်ငန်းရှင်တွေအနေနဲ့EU ဥရောပသမဂ္ဂရဲ့ GSP အထူးကုန်သွယ်ကင်းလွတ်ခွင့်ကိုအသေးချာနားလည်ပြီးတော့အသုံးချနိုင်အောင်လို့ရည်ရွယ်တာဖြစ်တယ်လို့ EU ပြောခွင့်ရသူကပြောပါတယ်။တချိန်တည်းမှာတော့ဒီအခုခီးစဉ်အတွက်မှာ EU နဲ့မြန်မာနိုင်ငံကြားယင်းနှိမ့်နှံမှုဆိုင်ရာစာချုပ်တရက်ချုပ်ဆိုနိုင်ဖို့ EU ကုန်သွယ်ရေးကော်မရှင်နာဘက်ကမျှော်လင့်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကိုယ်စားလှယ်ယုံတာဝန်ရှိသူတူဖြစ်တဲ့ Alberto Magnini က view ကိုပြောပါတယ
်။ He's like our Minister of Commerce and the main purpose of this trip in Myanmar
သူကကျွန်တော်တို့ EU ရဲ့ကုန်သွယ်ရေးဝင်ကြီးသဘောမျိုးပါသူမြန်မာနိုင်ငံကိုလာရောက်တဲ့အဓိကရည်ရွယ်ချက်ဟာယင်းနှိမ့်နှံမှုဆိုင်ရာစာချုပ်တရက်လက်မှတ်ရေးထိုးနိုင်ရေးညှိနှိုင်းဆောင်ရွက်ဖို့ဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံနဲ့ဥရောပသမဂ္ဂကြားမှာကုန်သွယ်မှုလုပ်ငန်းတိုးမြှင့်လာအောင်ရည်ရွယ်ပါတယ
်စာချုပ်ရဲ့သဘောကတော့ဒီဥရောပသမဂ္ဂကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံထဲမှာစိတ်ချလက်ချယင်းနှိမ့်နှံနိုင်ဖို့ဖြစ်တယ်လို့ Alberto ကပြောပါတယ
် An investment protection treaty it is bilateral treaty
ယင်းနှိမ့်နှံမှုအကာအကွယ်ပေးရေးဆိုင်ရာစာချုပ်ပါဥရောပကယင်းနှိမ့်နှံသူတွေမြန်မာနိုင်ငံမှာယင်းနှိမ့်နှံနိုင်ဖို့နဲ့ဒီယင်းနှိမ့်နှံမှုတွေကိုအကာအကွယ်ပေးဖို့မြန်မာနဲ့ EU အကြားချုပ်ဆိုဖို့မျှော်မှန်းထားတဲ့စာချုပ်ဖြစ်ပါတယ
်ဒီအတွက်လည်းမနေ့ပြန်နေပြီးတော့မှမြန်မာနိုင်ငံအမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကန်စောနဲ့တွေ့ဆုံညှိနှိုင်းပြီးတော့ EU မြန်မာယင်းနှိမ့်နှံမှုအကာအကွယ်ပေးရေးသဘောတူညီချက်တရက်စာချုပ်ချုပ်နိုင်ဖို့အတွက်မျှော်လင့်ထားတယ်လို့သိရပါတယ် EU နဲ့မြန်မာနိုင်ငံကြားမှာအပြန်အလှန်ကုန်ပစ္စည်းရောင်းဝယ်မှုတန်ဖိုးဟာ2012ခုနှစ်မှာဒီဥရောပယူရိုငွေ402သန်းရှိရာကနေပြီးတော့အခု2013ခုနှစ်အတွင်းမှာယူရိုငွေ969သန်းအထိတိုးလာတယ်လို့ EU ကဖော်ပြပါရတယ်။ EU နိုင်ငံတွေကိုမြန်မာနိုင်ငံကနေပြီးတော့ကုန်ပစ္စည်းတင်သွင်းမှုတန်ဖိုးဟာလည်း2012ခုနှစ်ကတည်းကရှင်လို့ရှင်2013ခုနှစ်ထဲမှာဒီ35ရာခိုင်နှုန်းအထိကိုတိုးလာတယ်လို့ဆိုပါရတယ်။မြန်မာနိုင်ငံရဲ့အပြောင်းလဲကာလမှာဒီကုန်သွယ်ရေးလုပ်ငန်းတွေတိုးတက်လာစေဖို့အတွက်လည်းမြန်မာနိုင်ငံရဲ့အလတ်စားနဲ့အသေးစားလုပ်ငန်းတွေကိုအကူအညီပေးတာနောက်ကုန်သွယ်ရေးလုပ်ငန်းပိုင်းဆိုင်ရာအခြေခံဖွံ့ဖြိုးတိုးတက်လာရေးအတွက်အစီအစဉ်တွေဆောင်ရွက်ပေးတာအပြင်မြန်မာနိုင်ငံထဲမှာ EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးယုံထားရှိနိုင်ဖို့ EU ဘက်ကကြိုးပမ်းဆောင်နေတာရှိပါတယ်။အခုဒီ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီး Daryl Desist ရဲ့ခီးစဉ်ဟာမြန်မာနိုင်ငံမှာနှစ်ရက်ကြာမှဖြစ်ပြီးတော့ဒါဟာသူ့ရဲ့ပထမဆုံးတည်ဝင်လာရောက်လည်ပတ်မှုလည်းဖြစ်ပါတယ်။ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဟာမြန်မာနိုင်ငံကိုရောက်မလာခင်မှာတော့အခြားရှိတော်အရှနိုင်ငံတွေဖြစ်တဲ့ဒီ VN နဲ့ Cambodia နိုင်ငံကိုလည်းတွေ့ရောက်ခဲ့ပြီးတော့အဲ့ဒီမှာရှိတဲ့ကုန်သွယ်ရေးဆိုင်ရာတာဝန်ရှိတဲ့အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ခင်ဗျာ
ကုသညို့ဦးသတင်းပေးပို့ချက်ပါရှင်ရန်ကုန်မြို့ကပေးပို့တဲ့သတင်းတပုတ်ကိုဆက်ပြီးတော့ပြောပြပေးပါမယ်။ရန်ကုန်မြို့ဆင်ရတုခမ်းမမှာ၃ရက်ကြာပြုလုပ်ခဲ့တဲ့အာဆီယံလူငယ်များတွေ့ဆုံပွဲရလအဖြစ်ရန်ကုန်လူငယ်ချင်းညာချက်စာရန်တရထုတ်ပြန်လိုက်ပြီးလူငယ်တွေရဲ့လိုအပ်ချက်တွေလူငယ်တွေရဲ့စိတ်ကူးစိတ်တမ်းတွေကိုနိုင်ငံအဆင့်ဒေသအဆင့်အလိုက်လက်တွေ့အကောင်အထည်ဖော်ပေးနိုင်ဖို့အာဆီယံခေါင်းဆောင်တွေကိုတိုက်တွန်းထားတာပါ။အထူးသဖြင့်တော့အာဆီယံဒေသရင်းငြိမ်းချမ်းရေးဒီမိုကရေစီရင်းနဲ့အရေးအသွေးပြည့်ပညာရေးစနစ်တွေလူငယ်တွေဖန်တီးဆောင်ရွက်ပေးဖို့တိုက်တွန်းထားတာပါဒီအကြောင်းကိုလည်းရန်ကုန်ရုံးခွဲကကုသညွန့်ဦးကပဲသတင်းပေးပို့ထားတာပါရှင
်မြန်မာနိုင်ငံပါဝင်အာဆီယံနိုင်ငံ၁၀နိုင်ငံကလူငယ်ကုသလေတွေအနေနဲ့ဒေသအတွင်းကလူငယ်တွေအပေါ်မှာဒီသက်ရောက်မှုရှိလာတဲ့ပြဿနာရပ်တွေကိုဒီဆွေးနွေးပွဲအတွင်းမှာဆွေးနွေးခဲ့ကြပြီးတော့ဒီပေါ်မှာသူတို့ရဲ့အကြံပြုချက်တွေကိုပြုစုခဲ့ပါတယ်။ဒီအကြံပြုချက်တွေကိုမြန်မာနိုင်ငံမှာဒီမီလာဒဲလုပ်မဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတင်ပြတော့မှာဖြစ်ပြီးတော့အဲ့ဒီမှာလည်းဒီအာဆီယံခေါင်းဆောင်တွေအနေနဲ့အာဆီယံလူငယ်ဖော်ရမ်ကကုသလေတွေကိုလက်ခံတွေ့ဆုံဖို့ရှိတယ်လို့သိရပါတယ်။အာဆီယံခေါင်းဆောင်တွေအနေနဲ့ဒီလိုမျိုးအရက်ဖက်လူငယ်အဖွဲ့အစည်းကုသလေတွေကိုလက်ခံတွေ့ဆုံမဲ့ကိစ္စအဆိုရင်တော့အာဆီယံသမိုင်းမှာဒါပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။အခုဒီအာဆီယံဖော်ရမ်ဆွေးနွေးပွဲဖြစ်မြောက်ရေးအတွက်လည်းအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံအစိုးရဘက်ကအတော်လေးကိုအကူအညီပေးခဲ့သလိုပဲကန့်သက်ချုပ်ချယ်မှုတွေလည်းမရှိခဲ့ဘူးလို့တယောက်လာသူတွေကပြောပါတယ်။ဒီလိုမျိုးအခြေအနေကြောင့်လည်းအခုဒီမြန်မာနိုင်ငံထဲမှာပထမဆုံးအကြိမ်ကျင်းပနိုင်တဲ့အာဆီယံလူငယ်တွစ်ဆုံပွဲဟာဆိုလို့ရှိရင်2009ခုနှစ်ဒီနှစ်စဉ်စပြီးတော့လှုပ်လာကြတဲ့ကဆိုလို့ရှိရင်တယောက်သူအများဆုံးနဲ့အောင်မြင်ဆုံးဖြစ်ခဲ့တယ်လို့တယောက်လာတဲ့လူငယ်ကုသလေအသီးသီးကပြောခဲ့ပါတယ်။ဒါကြောင့်လည်းပဲဒီအာဆီယံဒေသအတွင်းလူငယ်တွေအကြားမှာပူးပေါင်းဆောင်ရွက်မှုတွေဟာအရင်ကထက်ပိုပြီးတော့အရှိန်ကောင်းလာဖို့မျှော်လင့်တယ်လို့ဒီ2004အာဆီယံလူငယ်တွစ်ဆုံပွဲဖြစ်မြောက်ရေးစီစဉ်သူတူဖြစ်တဲ့ဒီမြန်မာလူငယ်ကုသလေကုသက်ဆွေဝင်က view ကိုပြောပါရစေ
။ကျွန်တော်တို့ဒီပထူးခြားရအနေနဲ့ဒီ2000ဒီ24ဒီမီလာထဲမှာဒုတိယပတ်ထဲမှာလုပ်မဲ့ summit မှာကျွန်တော်တို့အာဆီယံကခေါင်းဆောင်တွေနဲ့ကျွန်တော်တို့တွေ့ဖို့အတွက်အခွင့်အရေးတစ်ခုရထားတယ်။ဒါအာဆီယံ youth forum တမိုင်းတစ်လျှောက်မှာဒီ youth forum ကကုသလေကိုတွေ့ခွင့်ရဖို့အတွက်ကိုဒါမှမဟုတ်အချင်းရထားတာဖြစ်တယ်။အဲ့ခါကျတော့အဲ့ဒီဟာကိုကျွန်တော်တို့ဘယ်လိုမျိုးနည်းလမ်းနဲ့သူတို့တွေလူကြီးတွေကျွန်တော်တို့ရဲ့စကားတွေနားထောင်ကြရမလဲကျွန်တော်တို့တို့ဘယ်လိုမျိုး lobby လုပ်ကြရမလဲဆိုတာကျွန်တော်ဆွေးနွေးထားရရှိတယ်။အဲ့တော့ကျွန်တော်နောက်ပိုင်းမှာကျွန်တော်တို့ဒီအာဖီယာနိုင်ငံတစ်ခုလို region တစ်ခုလုံးလည်းလူငယ်လှူရှားမှုတွေကျွန်တော်တို့အရင်အထက်ပို့ပြီးတော့အချိန်ယုံမြင့်ပြီးတော့ကျွန်တော်တို့တော့ပို့ဖြေထားရှိပါတယ
်။အခု2015မှာအာဆီယံလူမှုအတိုင်းဝိုင်းအာဆီယံ community ဆိုပြီးတော့စိတ်ကူးထားကြတာပေါ့အာဆီယံခေါင်းဆောင်တွေလှုပ်ထားတာရှိတယ်။လက်တွေ့မှာအခုလိုအခင်းကျင်းတဲ့အာဆီယံနေနိုင်ငံခြားဆက်ဆံမှုပုံစံမျိုးနဲ့လက်တွေ့မှာဖြစ်နိုင်ချေဘယ်လောက်ထိရှိလဲ။
သူတို့ရေဒီ fiber integrated ဖြစ်သွားရင်ဖြစ်ကောင်းဖြစ်နိုင်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်ဒီလူမှုရေးတွေနောက်ပြောလို့ရှိရင်ဒီ channel နိုင်ငံရေးတွေကတော့ကျွန်တော်အရင် diverse ဖြစ်လုံးဝကြည့်ခါကြောင့်ဖြစ်ဖို့မလွယ်လာပါဘူး။ဒီသူဖြစ်လာ fiber integration ဖြစ်သွားပြီဆိုလို့ရှိရင် economic integration ဖြစ်သွားပြီဆိုလို့ရှိရင်ပြဿနာပါလဲဆိုတော့ကျွန်တော်မြန်မာလိုမျိုး Cambodia လိုမျိုး Laos လိုမျိုးဒီဖွံ့ဖြိုးပြဲနိုင်ငံတွေဟိုငွေမရှိတဲ့နိုင်ငံတွေကိုဒီသူများနိုင်ငံတွေကဒီချမ်းသာပြီးတဲ့နိုင်ငံဖြစ်တဲ့ Thai တို့ Malay တို့နိုင်ငံတွေ Singapore ကလူရင်းလူဖန်တွေအရင်းမြစ်တွေလိုမျိုးဟာတွေကဒီနိုင်ငံတွေတော့ဝင်ချလာပြီး investment တွေလာလုပ်ကြလိမ့်မယ်။ပြီးသွားလို့ရှိရင်ကျွန်တော်တို့ဟိုပြင်ဆင်ထားမှုမရှိဘူးဆိုလို့ရှိရင်ဟိုသူတို့ကိုပြန်ပြီးတော့ refit လုပ်ဖို့အတွက်ကိုကျွန်တော်အရန်ခက်လာလိမ့်မယ်။အဲ့ဒါတွေကကျွန်တော်တို့အတွက်တကယ် challenges တွေပါ။အဲ့တော့ကျွန်တော်လူငယ်အနေနဲ့လည်းဒီတစ်ခေါက် Lodi Forum နဲ့မှာကျွန်တော်ဒါကိုတေချာဖွင့်နေခဲ့ကြရတယ်။လူကြီးတွေလည်းကျွန်တော်တိုက်တွန်းပြောဆိုသွားဖို့ရှိပါတယ်။အဓိကတိုက်တွန်းချင်တာကတော့ဒီ ASEAN region တစ်ခုလုံးအတွက်ကိုဒီနောက်အနာဂတ်မှာကျွန်တော်ဘယ်လိုပုံစံမျိုးနဲ့ပုံဖော်ချင်တာလဲကျွန်တော်တို့ဒီသဘာဝပတ်ဝန်းကျင်ကိုကောင်းကောင်းမွန်ထိန်းသိမ်းပြီးတော့ကျွန်တော်လူဆောင်အရင်းမြစ်တွေကိုပဲထုတ်သွားစေချင်ပါတယ်ကျွန်တော်အနေနဲ့တော့
အာဆီယံဒေသတွင်နိုင်ငံတွေအကြားမှာအချို့အာဏာရှင်နိုင်ငံတွေရှိသေးတာမို့လို့လူငယ်တွေအကြားတွစ်ဆုံရမှာအကန့်အသတ်ချို့ရှိပေမဲ့လို့နိုင်ငံတွေကိစ္စရပ်တွေကိုသူတို့အားလုံးလွတ်လွတ်လပ်လပ်ပုံဝင်လင်းဆွေးနွေးနိုင်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်မြန်မာနိုင်ငံဟာတစ်ချိန်လုံးကအာဏာရှင်နိုင်ငံဖြစ်ခဲ့တာကြောင့်မြန်မာလူငယ်တွေအတွက်အခုလိုမျိုးဒေသတွင်လူငယ်ဖော်ရမ်တွေတက်ရောက်မဆိုရင်တော့အဲဒီကာလတုန်းကအတော်လေးကိုအကန့်အသတ်ကြုံခဲ့ရတာပါဒါပေမဲ့အခုချိန်အခုလိုဒီလူငယ်ဖော်ရမ်ကိုဥဆောင်ပြီးတော့လက်ခံစီစဉ်ဆောင်ရွက်နိုင်တဲ့အပေါ်မြန်မာလူငယ်တွေအတွက်ဂုဏ်ယူစရာဖြစ်ရတယ်လို့ဒေသတွင်းအခြားနိုင်ငံကလူငယ်ကုသလေတွေကပြောခဲ့ကြပါတယ်။ဖွံ့ဖွဲအခမ်းအနားကိုလည်းအထင်ကရရန်ကုန်တက္ကသိုလ်ဘွယ်နင်းသဘင်ခမ်းမမှာကျင်းပပြုလုပ်ခွင့်ပေးခဲ့တာပါ။မြန်မာကျောင်းသားလူငယ်တွေရဲ့တမန်မှတ်တိုင်လို့ဖြစ်နေတဲ့ဒီရန်ကုန်တက္ကသိုလ်အဓိပတိလမ်းမထိပ်ကတမကအဆောင်းနေရာဟောင်းကိုလည်းအဲ့ဒီဖွံ့ဖွဲနေ့မှာပဲမြန်မာအပါဝင်အာဆီယံလူငယ်တွေစုပြီးတော့တွားရောက်အလေးပြုတာတွေပါလုပ်ခဲ့ကြတာပါ။ဖွံ့ဖွဲအခမ်းအနားကိုလည်းမြန်မာသမ္မတဦးသိန်းစင်ကတဝန်လွှာပေးပို့ခဲ့တယ်လို့ပြည်တော်စုဝန်ကြီးချုပ်88ကျောင်းသားခေါင်းဆောင်ဟောင်းတွေနောက်ရပ်ဖက်လူမှုအဖွဲ့အစည်းကကုသလေတွေပါတက်ရောက်ခဲ့ကြပါတယ်။အာဆီယံလူငယ်တွစ်ဆုံပွဲကိုတော့မြန်မာနိုင်ငံတိုင်းနယ်ပြည်နယ်အသီးသီးကကုသလေတွေအပါအဝင်အာဆီယံ10နိုင်ငံကလူငယ်ကုသလေ200ကျော်တက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။က ကုသညိုဦးတရင်ပြဖို့ခဲ့တာပါရှင်မြမရေရင်းမြစ်ကိုစီမံခန့်ခွဲမှုအသင့်နဲ့တုံးချမယ်ဆိုတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်ဒေတာရင်းဘက်ဆောင်ရေစီမံခန့်ခွဲရေးစနစ်တဲ့မြန်မာနိုင်ငံတွင်းကရေအရင်းမြစ်တွေရေရှည်တည်တံ့အောင်ထိမ့်သိမ်းဆောင်ရှောက်ပြီးတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမရှိအောင်ဆောင်ရှောက်ကြဖို့အရေးကျွမ်းကျင်ပညာရှင်တွေကတိုက်တွန်းပြောဆိုကြပါတယ်အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကဦးစီးပြီးမြန်မာနိုင်ငံမှာပထမဆုံးကျင်းပတဲ့ကမ္ဘာရေနှင့်အထိမ်းအမှတ်အခမ်းအနားမှာအဲ့ဒီလိုပြောဆိုလိုက်တာပါဒီကနေ့မတ်လ19ရက်နေ့ရန်ကုန်မှာကျင်းပတဲ့ကမ္ဘာရေနှင့်အထိမ်းအမှတ်အခမ်းအနားနဲ့ပတ်သက်လို့မဆုမွန်ကတင်ပြပေးပါအောင်ရှင်
မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်အမျိုးသားအဆင့်ကျင်းပတဲ့ကမ္ဘာရေနှင့်အထိမ်းအမှတ်အခမ်းအနားကိုကမ္ဘာတဝန်းကျင်းပနေတဲ့ဥတီချက်ရည်ရွယ်ချက်အတိုင်းကျင်းပခဲ့ပြီးတော့မြန်မာနိုင်ငံတွင်းမှာရေစွမ်းအင်ထုတ်လုပ်နိုင်မှုရေကောင်းရေသန့်ရရှိရေးနောက်ရေအရင်းမြစ်တွေထိန်းသိမ်းဆောင်ရှောက်ရေးအပါအဝင်ဘတ်စုံရေစီမံခန့်ခွဲခြင်းနည်းစနစ်တွေကိုဖော်ဆောင်သွားဖို့မြန်မာရေကျွမ်းကျင်ပညာရှင်တွေကဆွေးနွေးခဲ့ကြတယ်လို့ရေကျွမ်းကျင်ပညာရှင်များအဖွဲ့ရဲ့အတွင်းရင်းမှုလည်းဖြစ်အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီဝင်ဒေါက်တာဒေါခင်နီနီသိန်းက VOA မြန်မာပိုင်းကိုပြောပါတယ်
ကမ္ဘာရေနေဖြစ်တဲ့အတွက်ကမ္ဘာထုတ်ထားတဲ့ဥတီချက်တိုင်းပဲလုပ်ရပါတယ်နောက်တစ်ခုကအဲ့ဒီကမ္ဘာထုတ်တဲ့ဥတီချက်ကလည်းအရေးကြီးဆုံးဥတီချက်ဖြစ်ပါတယ်အဲ့ဒါ Water and Energy ပေါ့နော်သူကရေနဲ့စွမ်းအင်ကိစ္စသူကရေကိုထုတ်ဖို့စွမ်းအင်လိုတယ်စွမ်းအင်ထုတ်ဖို့ရေလိုတယ်ရေအားစရစစ်ဆိုတာကရေကနေစွမ်းအင်ထုတ်တာဒါပေမဲ့ရေတွင်းတူတယ်ရေတင်တယ်ရေကိုတနည်းအားတနည်းအားပြောင်းတယ်အဲ့လိုမျိုးဆိုလို့ရှိရင်တော့သူကစွမ်းအင်ရှိမှရေရတယ်ဆိုတော့အဲ့ဒီကူကဆက်တွေ့တယ်ပတ်သက်တယ်ဆိုတဲ့အကြောင်းကိုပြောပြတာရေနောက်ပြီးတော့မှမြန်မာနိုင်ငံမှာရှိတဲ့ရေအရင်းအမြစ်တွေအလုံးအမြဲအရှင်အစင်ရေရှည်တည်တတ်မှုအဲ့ဒါဥတည်ချက်ပါအဲ့တော့တစ်ကမြန်မာနိုင်ငံမှာရှိတဲ့ရေအရင်းမြစ်တွေအကုန်လုံးရေရှည်တည်တတ်မယ်နောက်ပြီးတော့မှအဲ့ဒီရေအရင်းမြစ်တွေကိုထုတ်ဖို့သုံးဆတဲ့အခါမှာလည်းအလုံးပါဝင်ပြီးတော့ဟိုတတိချာချာနဲ့ပြညာချာချာနဲ့နောက်ပြီးတော့စီးပွားရေးတက်ချေကြိုက်ရမယ်ပြီးတော့အဝင်းရှင်ခိခိုက်မှုနည်းနိုင်နည်းနည်းရမယ်ပြီးတော့မှအားလုံးပါဝင်နိုင်မှုရှိရမယ်အဲ့လိုမျိုးစနစ်တွေနဲ့တွားမယ်ဆိုပြီးတော့ရုပ်တာဖြစ်ပါတယ်
ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့အထွေထွေညီလာခံကနေ1993ခုနှစ်ကနေစလို့မတ်လ22ရက်နေ့ကိုကမ္ဘာရေနေ့ World Water Day အဖြစ်စတင်သတ်မှတ်ပြီးနှစ်စဉ်ကျင်းပလာခဲ့ကြတာပါကမ္ဘာလုံးဆိုင်ရာရေနေ့ကိုတော့ဂျပန်နိုင်ငံတိုကျိုမြို့မှာမတ်လ22ရက်နေ့မှာကျင်းပဖို့ရှိပြီးတော့အာရှပစိဖိတ်ဆိုင်ရာကမ္ဘာရေနေ့ကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့2014ခုနှစ်အတွက်ကမ္ဘာရေနေ့အထိမ်းအမှတ်ကိုပထမဦးဆုံးအကြိမ်အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကဦးစီးပြီးတော့မတ်လ19ရက်နေ့မှာချုပ်တင်ကျင်းပခဲ့တယ်လို့ဒေါက်တာဒေါခင်နီနီသိန်းကရှင်းပြပါတယ
်။ဒီဟာကတော့ဖြစ်မြန်မာနိုင်ငံမှာပထမဆုံးအကြိမ်အမြင့်ဆုံးပေါ့ Apex Body လို့ခေါ်တာပေါ့တမီးရယ်။အမြင့်ဆုံးအဲ့ဒီအမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကနေဦးဆောင်ပြီးတော့ကျန်တဲ့ဆွဆွပြောတဲ့အဖွဲ့ဝင်တွေပါပြီးတော့တက်ရောက်တဲ့လူတွေကလည်းအများများစိတ်ဝင်စားဆိုတော့ဒီလိုမျိုးဟာကတော့ဒါပထမဆုံးအကြိမ်ပေါ့နော်။အဲ့တော့ဘယ်ကိုချီလှမ်းတာလဲလို့မေးလို့ရှိရင်တော့Integrated Water Resources Management လို့ခေါ်တဲ့ဘက်ဆုံရေစီမံခန့်ခွဲရေးစနစ်တစ်ကိုချိလန်းတာအဲ့ဒီစနစ်တစ်ကိုဟိုတမရာကြီးရဲ့ယုံကလည်း၆ခန့်နဲ့ပြီးတော့လုံးကြပါလို့အားပေးတယ်ညွှန်ကြားတယ် IWRM ကလုံမယ်ဆိုရင်ပေါ့လေဘက်ဆုံရေစီမံခန့်ခွဲရေးကလုံမယ်ဆိုရင်ပြင်းလင်းမြင်သာမှုရှိစွာနဲ့လုံမယ်ဆိုရင်အားလုံးကပါဝင်ပါပဲဆိုတဲ့မျှော်လင့်ချက်ကတော့ဒီနေ့ပြည့်တယ်လို့ပြောရမှာပဲ
မြန်မာနိုင်ငံကရေအရင်းမြစ်တွေမပြတ်စီရအောင်စနစ်တကျထိန်းသိမ်းဆောင်ရှောက်နိုင်မှုအတွက်အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကိုဒုတိယသမ္မတဦးညံထွန်းကဥက္ကဋ္ဌအဖြစ်တာဝန်ယူဖွဲ့စည်းပြီးတော့ဒီကော်မတီရဲ့လှုပ်ဆောင်ချက်တွေကိုပံ့ပိုးပေးနိုင်မှုကျွမ်းကျင်ပညာရှင်များအဖွဲ့ကိုရေကျွမ်းကျင်ပညာရှင်30ကျော်နဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်ဒီအဖွဲ့ဟာဒေတာရင်းတောက်ရည်သုံးရည်စိုက်ပျိုးရည်နဲ့တည်ယူပို့ဆောင်ရည်အပါအဝင်ရေစွမ်းရည်ထုတ်လုပ်နိုင်မှုအတွက်တနိုင်ငံလုံးအတိုင်းအတာနဲ့ဆောင်ရွက်နေကြတယ်လို့ဒေါက်တာဒေါခင်နီနီသိန်းကရှင်းပြပါတယ
်။အမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကမတိကဇူလိုင်လ25ရက်မှာတမနာကြီးညုံကနေတမနာအမိန်နဲ့ထုတ်ထားတဲ့အဖွဲ့ဝင်တွေပါတယ်ကော်မတီပေါ့နော်အဲ့ဒီအဖွဲ့ကြီးကိုအထောက်ပံ့ပေးဖို့ဆိုပြီးတော့ကျွမ်းကျင်သူပညာရှင်များအဖွဲ့ဆိုတာဖွဲ့တယ်အဲ့တော့အဲ့ဒီကျွမ်းကျင်သူပညာရှင်များအဖွဲ့မှာရေပညာရှင်33ယောက်ပါပါတယ
်ရန်ကုန်မြို့လှိုင်းတက္ကသိုလ်ဝင်းထဲကမြန်မာအင်ဂျင်နီယာအသင်းချုပ် Functions Hall မှာကျင်းပတယ်ကမ္ဘာရေနေအခမ်းအနားကိုအစိုးရတာဝန်ရှိတဲ့သူတွေကုလသမဂ္ဂအဖွဲ့စည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်း INGO NGO တွေတဘာဝပတ်ဝန်းကျင်ရေအရင်းမြစ်ထိန်းသိမ်းဆောင်ရှောက်ရေးအရက်ဖတ်အဖွဲ့အစည်းတွေနဲ့ ye juan jin pinya shin ni nao ye yin mye san ya long ngan committee di mye chang thain thain saung shao ye lou saung ni de dai yin na apwe zi di ne tabawa pawin jin thain thain saung shao ye san ya ayat phat apwe zi di ne sai win za tu pi tu di tat yauk khe ja ba de shin
ma su mo su si tin pya pe kha ra phit ba de အခုတင်ပြပေးမှာကတော့နိုင်ငံပိုင်သတင်းစာတွေတိမ့်ထောင်ချီအမျက်ထွက်နေတယ်ဆိုတဲ့အကြောင်းပါရှင်။ပုဂ္ဂလိကသတင်းစာတွေမှာဆွဆွဲရေးသားနေကြသလိုနိုင်ငံပိုင်သတင်းစာတွေထုတ်ဝေနေတာအရှုံးပေါ်နေတယ်ဆိုတာမဟုတ်တဲ့အကြောင်းကြက်တန်းပေါင်းထောင်နဲ့ချီပြီးအမျက်အစွန်းရရှိခဲ့တဲ့အကြောင်းပြန်ကြားရေးဒုတိယဝန်ကြီးဦးပိုက်ထွေးကဒီကနေ့လွှတ်တော်မှာပြောကြားခဲ့ပါတယ်။ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှာကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်။
ညစီလာများပြည်သူဗန္နာငွေတွေကိုအသုံးပြုပြီးထုတ်ဝေနေတဲ့အစိုးရသတင်းစာတွေဟာအရှုံးခံပြီးထုတ်ဝေနေတာမဟုတ်တဲ့အကြောင်းပြန်ကြားရေးဒုတိယဝန်ကြီးဦးပိုက်ထွေးကလွှတ်တော်ရဲ့ဘတ်ဂျက်ရသုံးငွေရှင်းလင်းတဲ့အခါမှာထုတ်ပေါ်ပြောဆိုခဲ့တာပါတနည်းတွင်းထုတ်ဝေခဲ့တဲ့သတင်းစာတွေဟာအမြတ်ဆုံးသိန်းထောင်ချီရှိခဲ့တယ်ဆိုပြီးပြောဆိုခဲ့ကြောင်းအမျိုးသားလွှတ်တော်အမတ်ဦးလာဆွေကပြောပြပါတယ
်အစိုးရဟာပြည်သူရဲ့ဗန္နာတွေကိုသုံးပြီးတော့ပုဂ္ဂလိကသတင်းစာတွေကိုပေါ်ထွက်မလာအောင်နှိကွနေတယ်ဆိုပြီးတော့ဆွဆွဲတာတွေရှိတာပေါ့လေအဲ့ဒါကိုဥပိုက်ထွေးကပြောသွားတာကကျွန်တော်တို့ကတော့ညက်နေတယ်အဲ तू ကညက်တာဘယ်လောက်ညက်လဲဆိုတော့ဟိုကျွန်တော်အကြမ်းမင်းပြောရင်တော့ကျွန်တော်ဘာပေါ်တော့ death rate တော့မဟုတ်ဘူးကွာအကြမ်းမင်းပြောရင်အဲတန်မောင်းတကောင်းခွဲလောက်တို့သုံးနေသုံးတာမဟုတ်ဘူးဝင်းဝင်းရှိရပါတော့တန်မောင်းတကောင်းခွဲလောက်ဝင်းဝင်းရှိတယ်တန်မောင်းတကောင်း2000လောက်ကတော့သုံးနေဆိုတော့တန်မောင်း3000လောက်ရပါတယ်ဆိုပြီးတော့အဲ့လိုအကြံဉာဏ်ပြောပါတယ်ဗျပုဂ္ဂလိကဂျာနယ်တွေကထောက်ပြသလိုမဟုတ်ပါဘူးရှုံးနေဆိုတာမဟုတ်ပါဘူးလို့သူအဲ့လိုပြောသွားပါတယ်ဟုတ
်အစိုးရပိုင်သတင်းစာတွေကအမျက်ဆုံးရတယ်လို့ပြောဆိုနေချိန်မှာပဲပုဂ္ဂလိကသတင်းစာတွေကတော့အရှုံးပေါ်ပြီးရန်နာလိုက်ရတာတွေလည်းရှိနေတာပါ7 day channel အကြီးတန်းသတင်းတော့ကိုအုပ်ကကိုကိုကတော့ပုဂ္ဂလိကသတင်းစာတွေအရှုံးခံပြီးရန်နာလိုက်ရတာတွေရှိတယ်လို့ဆိုပါတယ
်ဒီကောင် channel တော်တော်များများတော့အရှုံးခံပြီးတော့ထုတ်နေရတာပေါ့နော်ဟိုသတင်းစာတွေဆိုလည်းအခုကအဲ့ဒီ11လို့ပါတော့အဲ့ဒီပြီးတော့သာသနာ့ချင်းသတင်းစာတို့ဒီတော်နေစင်တော့သူတို့ကတော့ရောင်းဝါရှိရလို့တော့ကြားတယ်ဗျ channel သတင်းစာတော်တော်များများတော့ဒီတိုင်းပဲအရှုံးခံပြီးထုတ်နေရတာတစ်ပတ်တစ်ပတ်ကိုတော့မဟုတ်ဘူးတော့ဟိုတရားရှင်ကိုနည်းနည်းအရှုံးပေါ်တယ်ပေါ့ဗျာအဲ့လိုနေတာမျိုးရှိတယ်ခင်ဗျ
ဤခိုင်ဖြိုးပါတီရဲ့မကွေးတိုင်းမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်လေးဖြစ်ပြန်ကြားရေးညွှန်ကြားရေးမှူးဟောင်းလေးဖြစ်တဲ့အမျိုးသားလွှတ်တော်အမတ်ဦးလာဆွေကတော့လူလူတွေအနေနဲ့ကြော်ညာတွေထည့်တဲ့အခါမှာအစိုးရသတင်းစာကိုပို့ပြီးတော့အားကိုးမှုတွေရှိရလို့ဆိုပါတယ်ပုဂ္ဂလိကသတင်းစာတွေအနေနဲ့ကိုယ်ပွားသတင်းစာတွေထုတ်လုပ်နိုင်မှုအားနည်းတာတွေဝေအရင်းနှီးမှတ်တည်မှုတွေလိုအပ်နေသေးတဲ့အတွက်အရှုံးပေါ်နေတာတွေလည်းဖြစ်နိုင်တယ်လို့ဆိုပါတယ
်ဒါဒီနေ့မြမအလင်းကြီးမို့ဟာတစ်ခါတည်းနဲ့ website မှာတင်လိုက်တယ်အဲ့ website ကဟာကိုကိုဘွားသတင်းစာတိုက်ကနေ download ဆွဲပြီးတော့ယူပြီးတော့ခါတဲ့နဲ့ duplicate တွေနဲ့သတင်းစာတွေရိုက်ထုတ်လိုက်တယ်သူဝယ်မဲ့သတင်းစာထောင်ရေးတိုက်သူရိုက်ထုတ်လိုက်တယ်ဒါမျိုးတွေကိုပုံကြီးကသတင်းစာတွေမှာမလုံနိုင်ကျွန်တော်ထင်တယ်အဲ့လိုမျိုးဟာ duplicate တွေနဲ့ website တွေကိုသုံးပြီးတော့ကိုဘွားသတင်းစာတိုက်တွေထုတ်နိုင်တာဟာဆိုရသတင်းစာလွဲပြီးတော့ဘယ်သတင်းစာတွေမှမရှိဘူးလေတကယ်တော့ယင်းနှုံနှံလောက်တိုင်းလာမယ်ဆိုရင်တော့ပိုကြည့်တယ်ပေါ့လူသူကတော့အဲ့မျိုးဆိုညများဒီလို investment လုပ်လေအဲ့မှာဘယ်သတင်းစာကပိုကောင်းလဲဆိုတာလူတို့ကရွေးချယ်ပြီးဝယ်တော့မလို့နော
် 7 day channel အကြီးတန်းသတင်းတော့ကိုအုပ်ကကိုကိုကတော့လက်ရှိကြုံတွေ့နေရတဲ့ပုဂ္ဂလိကသတင်းစာတွေရဲ့အားအနေချက်တွေကိုလည်းပြောပြပါတယ
်။ကြော်ညာတွေကလည်းဒီဘက်ကဆောင်ရည်ကဘယ်လိုရှိမှန်းမသိတော့ဒီဘက်သတင်းစာတွေပုဂ္ဂလိကသတင်းစာတွေဆောက်ဆိုမဝေတာလည်းရှိရခင်ဗျ။အော်ဟုတ်ကဲ့သူတို့စီမှာတော့ကြော်ညာတို့အဓိကထားတယ်အဓိကထားရတော့ဟုတ်ပါတယ်ခင်ဗျ။ဒါပေမဲ့သူတို့စီမှာသတင်းတွေကလည်းအခုနောက်ပိုင်းသူလည်းပုဂ္ဂလိကနဲ့အပြန်ပြောင်းလဲလာတော့ကျွန်တော်တွေ့ရတယ်ပေါ့နော်။ဒီတော့ကျွန်တော်တို့စီမှာချန်ကြီးအားနေတာတခုပါပဲ။အဲ့ဒီပုဂ္ဂလိကသတင်းစာမှာအရင်ကောင်ကနေပဲတိုင်းရိုက်ကိုပြပြီးတော့အဲ့လိုဖြန့်နေရတယ်ဆိုတော့ချန်နေတို့အရောက်ကြောင်းနိုင်မှုကအရင်ခက်ခဲတယ်ခင်ဗျ။ပြီးတော့အမှနေတနေလို့ဆိုရင်သူတို့ကမနေ့ပိုင်းရောက်တာကဟုတ်ပါ10 day 17 day အလုံးစုံရောက်တာလေ။အဲ့ဒါကကြီးမုံလို့ညီမလေးလို့ပဲညောင်လေးလို့ပဲရှိတာ။ပုဂ္ဂလိကသတင်းစာတွေကြတော့တစ်ရက်ကျော်မှရောက်ရင်လည်းရောက်သွားတယ်။ညဘက်မှရောက်ရင်လည်းရောက်သွားတယ်။အဲ့လိုလေးဖြစ်နေတော့အဲ့ဒီ7 day ကိုနည်းနည်းကူးပြေမှုတော့လိုပဲဖြစ်နေခင်ဗျ
။ပြီးခဲ့တဲ့နှစ်တွေကစပြီး10ခန်းလောက်ရှိတဲ့သတင်းစာတွေနဲ့ဂျာနယ်ပေါင်း100ကျော်တို့ဟာစောင်ရင်ရောင်းကောင်းနိုင်ဖို့အတွက်အတော့ကိုစူးစမ်းအထောက်ခဲ့ရပါတယ်။သတင်းစာလွတ်လပ်ခွင့်နဲ့အတူပုဂ္ဂလိကသတင်းစာတွေထွက်နိုင်ဖို့အတွက်စာနယ်ဇင်းသမားတွေကစူးစမ်းအထောက်နေကြမှာပဲ။မြန်မာနိုင်ငံမှာအရင်းအနှီးကြီးကြီးထုတ်ပြီးစီးပွားရေးသမားတွေနဲ့မကင်းတဲ့ဝါဒဖြန့်ကျင်ရေးအတွက်ထုတ်ဝေတဲ့သတင်းစာတွေဂျာနယ်တွေလည်းထွက်ပေါ်လာခဲ့တာပါ။ပုဂ္ဂလိကသတင်းစာအတော်များများကတော့နေ့စဉ်ထုတ်အစိုးရသတင်းစာလိုအရင်းအနှီးမှတ်တည်ငွေအားနည်းနေသေးတဲ့အတွက်အခြေမခံနိုင်သေးပဲစူးစမ်းနေရဆဲဖြစ်တယ်ဆိုပြီးသတင်းစာထုတ်ဝေသူတွေကပြောဆိုကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။အခုစီစဉ်မှာတော့သတင်းဖတ်ဆင်ခန်းနာတွေဖြစ်ကြတဲ့မြမမီဒီယာမြင်ကွင်းအားကစားအစီအစဉ်နဲ့မြမရေးသုံးသပ်ချက်တို့ကိုနားဆင်ကြရပါမယ်ရှင်
။နည်းနည်းလမ်းကြောင်းမှန်ပေါ်ရောက်လာတယ်လို့တော့ပြောလို့ရပါတယ်။အရင်ကဆိုရင်သူကလည်းဒီတပြည်လုံးပြစ်ခတ်ရဆေးရေးမှာ
ငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးညညွတ်တော်တိုင်းရင်းသားများမဟာမိတ်အဖွဲ့ရဲ့အကြီးအကဲနိုင်ဟန်သားရဲ့ပြောကြားချက်ကိုအပတ်စဉ်မြမအရေးသုံးသပ်ချက်မှာနားဆင်ကြရအောင်ပါအခုကတော့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်ဒီသတင်းပတ်မြမမီဒီယာမြင်ကွင်းမှာမလေးရှားလီချောင်းလိုင်းပိုင်ခီးတဲ့တင်လေရင်ပျောက်ဆုံးနေတဲ့အကြောင်းသတင်းဖော်ပြချက်မြန်မာနိုင်ငံမှာပြုလုပ်ခဲ့တဲ့နိုင်ငံတကာမီဒီယာညီလာခံမှပြောဆိုဆွေးနွေးနေကြတဲ့အကြောင်းနောက်ပြီးစကိုင်းတိုင်းအတွင်းမြေယာသိမ်းခံရတဲ့ရွာသားတွေနဲ့ရဲတပ်ဖွဲ့တို့အကြားပဋိပက္ခဖြစ်ပွားခဲ့တဲ့အကြောင်းစာရာတွေကိုတင်ပြထားပါတယ်မိုက်အင်ခဲဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကကူညီတင်ဆက်ပေးထားပါတယ်ရှင်
ဘာလုံးကစိတ်ဝင်စားဖြစ်နေကြတဲ့မလေးရှားလေကြောင်းပိုင်ခီးတဲ့ရင်ပျောက်ဆုံးမှုနဲ့ပတ်သက်ပြီးမြန်မာသတင်းစာနဲ့ဂျာနယ်တွေပေါ်မှာသတင်းနှစ်ပတ်ဆက်တိုက်ဆိုသလိုဘာသာပြန်သတင်းတွေဖော်ပြနေကြတာကိုတွေ့ရပါတယ်။ကေဆေးကြီးနဲ့ရှာဖွေကြီးတွေကိုမလေးရှားနဲ့အတူနိုင်ငံပေါင်းစုံကဆက်လက်လှုပ်ဆောင်နေပြီးလေရင်ရောက်နိုင်တဲ့နေရာတွေထဲမှာအခုဆိုရင်မြန်မာနိုင်ငံရဲ့ပိုင်နက်ပါပါဝင်လာတယ်လို့သတင်းတွေမှာရေးသားခဲ့ကြပါတယ်။တပ်မတော်ကြီးကစစ်ရေးရင်၃စီးဟာမလေးရှားရေတပ်အိန္ဒိယရေတပ်တို့နဲ့ဆက်သွဲပြီးတော့ရှာဖွေကေဆေးကြီးလုပ်ငန်းတွေကိုမတ်လ15ရက်နေ့ကနေစပြီးကပ်ပလီပင်လယ်ပြင်မှာဆောင်ရွက်နေတယ်လို့ရေးသားထားပါတယ်။ပျောက်ဆုံးသွားတဲ့လေရင်နဲ့ပတ်သက်ပြီးတော့မြန်မာမီဒီယာတွေမှာသာမကကမ္ဘာမီဒီယာတွေပေါ်မှာပါနောက်ဆုံးရရှိတဲ့သတင်းတွေကိုအဆက်မပြတ်ရေးသားဖော်ပြနေကြတဲ့အတွက်အခုဒီဘက်မှာတော့လူထုစိတ်ဝင်စားမှုအရှိဆုံးဖြစ်နေတာကိုတွေ့ရပါတယ်။သတင်းတွေအမျိုးမျိုးထွက်ပေါ်နေတဲ့အတွက်အဲ့ဒီလေရင်နဲ့ပတ်သက်ပြီးတော့လူထုကိုအမြင်မမှားရအောင်အလွန်အကျွံကောက်ချက်ချရေးသားတာမျိုးတွေမပြုတ်လို့ဖို့မလေးရှားအာဏာပိုင်တွေကမိတာရက်ခံထားတယ်လို့ဆိုပါတယ်နောက်ထပ်ပြောပြချင်တာကတော့မတ်လ10ရက်နေ့ကနေ12ရက်နေ့အထိဟိုနိုလူလူအခြေစိုက် East West Media Center ကနေရန်ကုန်မြို့မှာလာရောက်ပြီးတော့နိုင်ငံတကာသတင်းမီဒီယာညီလာခံတရက်ကျင်းပခဲ့တဲ့အကြောင်းပွင့်လင်းကာသမြန်မာနိုင်ငံကိုနိုင်ငံတကာကစိတ်ဝင်စားနေချိန်မှာအခွင့်အခါကောင်းအနေနဲ့အခုလိုရွေးချယ်သတ်မှတ်ပြီးတော့ကျင်းပတာဖြစ်တယ်လို့ဆိုပါတယ်နိုင်ငံတကာသတင်းစာဆရာသတင်းစာပညာရှင်300ကျော်တက်ရောက်ခဲ့တဲ့အဲ့ဒီညီလာခံမှာမြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသတဝိုက်နိုင်ငံများကသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအကြောင်းပြည်ပသတင်းစာဆရာတွေနဲ့အတူမြန်မာသတင်းစာဆရာတွေလည်းပါဝင်ဆွေးနွေးခဲ့ကြပါတယ်။မကြခင်လပိုင်းတွေအတွင်းကြဲကြဲပြန့်ပြန့်ပြောစရာဖြစ်လာနေတဲ့ hate speech လို့ခေါ်တဲ့အမုန်းပွားစေတဲ့ပြောဆိုမှုတွေအကြောင်းကိုလည်းဆွေးနွေးပွဲမှာဆွေးနွေးခဲ့ကြတာကိုတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ online သုံးစွဲသူတွေအတွက်သတိထားတဲ့အကြောင်းမြန်မာသတင်းအချက်အလက်ဖွံ့ဖြိုးမှုအဖွဲ့ကိုတီထောင်ခဲ့သူထင်ရှားတဲ့ blogger ကိုနေဖုံးလက်ကအခုလိုပြောပြပါဗျာ
။ဒီ hate speech ကိုမှ level ခွဲနေတယ်ထင်တယ်။တချို့ hate speech တွေကတော့ပြဿနာမရှိဘူးလေ။ဒါပေမဲ့တချို့ hate speech တွေကြတော့ဟိုအမုန်းပွားနေတဲ့ဇာတ်ဆိုတာတက်ကိုလွန်ပြီးတော့အန္တရာယ်ရှိတဲ့ဟာမျိုးအခုနောက်ပိုင်းဘာတုံးလာလဲဆို dangerous speech ဆိုပြီးတုံးလာကြတယ်။နော်အန္တရာယ်ရှိတဲ့ဇာတ်မျိုးတွေပေါ့။အဲ့တော့ hate speech တွေထဲမှာအန္တရာယ်ရှိတဲ့ဇာတ်မျိုးတွေဆိုရင်တော့ဒါတွေကိုပြတ်ပြတ်သားသားဂိုင်းတွေ့ထင်တာပေါ့နော်။အဲ့တော့မီဒီယာသမားတွေနဲ့မီဒီယာသမားတွေမှမဟုတ်ပါဘူးနော်။ online မှာဒီလိုမျိုး Facebook တုံးနေတဲ့သူတွေရောအားလုံးကဘာလို့တတိထားတယ်ဆိုတော့အဓိကတော့မဟုတ်တဲ့ကိစ္စတွေရှောက်ပြီးတော့မแชร์မိဖို့ပေါ့နော်ကိုနံပါတ်1ကတော့ကိုကိုတိုင်းမတင်မိဖို့ပေါ့သိရမှာဘာမှမရေရာမတေချာတဲ့ကိစ္စတွေနောက်ပြီးတော့ကိုရေးလိုက်တဲ့အတွက်ကြောင့်မလို့ဘာဖြစ်သွားနိုင်လဲဆိုတော့ခါမျိုးတွေပါနည်းနည်းစဉ်းစားပြီးတော့အဲ့လိုမျိုးတခုခုကြီးမားမားပြဿနာတွေဖြစ်သွားနိုင်တဲ့ကိစ္စမျိုးတွေကိုကိုတိုင်းမတင်ဖို့
ဒီကနေ့ပြည်တွင်းမီဒီယာလောကတွေကိုဝင်ရောက်လာတဲ့တိုင်းရင်းသားသတင်းဌာနတွေရဲ့အခက်အခဲကိုလည်းဒီမီဒီယာညီလာခံမှာဆွေးနွေးခဲ့ကြတာကိုတွေ့ရပါတယ်တ တရင်သားသတင်းဌာနတွေအနေနဲ့လက်ရှိပြည်တွင်းကမီဒီယာအဖွဲ့အစည်းတွေနဲ့သတင်းမီဒီယာလွတ်လပ်ခွင့်အတွက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးတရင်သားမီဒီယာတွေရဲ့အခန့်ကဏ္ဍဖွံ့ဖြိုးတိုးတက်လာစေဖို့အရေးမှာအစိုးရအနေနဲ့အမှုအကျင့်တွေပြောင်းလဲဖို့လိုသေးတယ်လို့ BNI ခေါ်တရင်သားမီဒီယာအဖွဲ့ရဲ့အတိုင်းအမခံအက်ဒီတာဦးစင်လင်းကအခုလိုမှတ်ချက်ပြုပြောဆိုခဲ့ပါတယ်
။မဖွံ့ဖြိုးရတဲ့အဓိကအချက်ကတော့နော်အစိုးရဘက်ကလူတွေရဲ့အကျင့်စရိုက်တွေဒါတွေအကုန်လုံးပြင်မရမယ်။ဒါတွေမပြင်သေးဘဲနဲ့ဒီမိုကရေစီသွားမယ်ဆိုတာကနည်းနည်းလွဲနေတယ်နော်အန်ချောနေတယ်။ဒါကြောင့်မလို့အရင်ဆုံးကတော့ဒီသတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးဆိုတဲ့ကိစ္စမှာအခုခံကဘာလဲလို့ပြောရင်အာဏာရှင်စနစ်ဟောင်းရဲ့အကျဉ်းအကြံအကျင့်စရိုက်တွေနဲ့လှုပ်ထုံးလုပ်နည်းတွေကအခုခံဖြစ်နေတယ်။အဲဒါကြောင့်မလို့ဒီသတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးမှာတိုင်းရင်းသားမီဒီယာတွေမှမဟုတ်ဘူးပြည်တွင်းမီဒီယာတွေလည်းပဲအခက်အခဲတချို့ကြော်ပြစရာတွေကြာနေသေးတယ
်။နိုင်ငံတကာကသတင်းစာဆရာတွေရာနဲ့ချီးပြီးတော့ပါဝင်ခဲ့တဲ့ဒီမီဒီယာညီလာခံကိုတက်ရောက်ဖို့ဥဝေဒသူမျက်နှာဖုံးနဲ့ Times Magazine မှာသတင်းဆောင်မရေးခဲ့သူသတင်းတောက်ဟာနာဘီချ်ရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်ထားတာကိုတော့မြန်မာအစိုးရကငင်းပယ်ခဲ့တယ်လို့သိရပါတယ်။အခုတစ်ပတ်မီဒီယာတွေပေါ်မှာသကိုင်းတိုင်းရင်းမာပင်ဒေသခံတွေနဲ့ရဲတပ်ဖွဲ့ဝင်တွေနှိယဆက်တိုက်ပြိပခဖြစ်ပွားနေတဲ့အကြောင်းသတင်းဓာတ်ပုံတွေနဲ့ဦးစားပေးဖော်ပြခဲ့ကြတာကိုလည်းပြောပြကြပါတယ်။စကိုင်းတိုင်းဒေသကြီးရင်းမာပင်မြို့နယ်ကိုဖျက်ဆီးသွားတဲ့မုံရွာပသိမ်လမ်းမကြီးရဲ့ဘေးအမှတ်28ရဲတပ်ရင်ဆောက်လုပ်ဖို့မြေရှင်းရာကနေရဲတပ်ဖွဲ့ဝင်တွေနဲ့အုံတုံပင်ကြေးရွာဒေသခံရွာသားတွေမြေယာပြန်ရဖို့တောင်းဆိုရာကပြိပခဖြစ်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြတယ်လို့သတင်းတွေမှာရေးသားထားကြပါတယ်။မြေယာသိမ်းခံရမှုတွေကိုမီဒီယာတွေအနေနဲ့ဒီနှစ်ပိုင်းတွေမှာသတင်းတွေရေးသားဖော်ပြခဲ့ကြပေမဲ့အခုချိန်ထိထိရောက်တဲ့ဖြေရှင်းမှုမျိုးကိုမတွေ့ရသေးဘူးလို့တဲ့ရင်မီဒီယာသမားတွေကတုံ့တက်ပြောဆိုနေကြတယ်ဆိုတာကိုတင်ပြရင်းဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းကိုညီကုန်းချုပ်လိုက်ပါစေ
။ဦးဆံမိုးဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းမှာရှင်အခုကတော့တရင်ပါစင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာအရေးတုံ့တက်ချက်ကိုထုတ်လွှင့်ပေးပါမယ်။2015ရွေးကောက်ပွဲမတိုင်ခင်တိုင်းရင်းသားအင်အားစုတွေနဲ့ငြိမ်းချမ်းရေးရမရဆိုတာမသေးချပါပဲ။အပြည့်အခါရက်စဲရေးတော့ရနိုင်တယ်လို့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားများမဟာမိတ်အဖွဲ့ရဲ့အကြီးအကဲနိုင်ဟန်သားကပြောကြားလိုက်ပါတယ်။ငြိမ်းချမ်းရေးရဖို့အတွက်ကဘလို့အတားအဆီးတွေရှိနေသေးတယ်လဲဆိုတာကိုတော့နိုင်ဟန်သားနဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ထားပါတယ်။နားဆင်ကြရအောင်ပါရှင်။
ကျန်နန်းဒခမတိုင်းရင်းသားအဖွဲ့အစည်းနဲ့အစိုးရတို့ကြားမှာညီညာရေးရတော့မယ်ပြစ်ခတ်ရစေးအောင်မြင်တော့မယ်ဆိုတာကြားနေရပါမယ်လက်တွေ့ဖြစ်လာတာမတွေ့ရသေးပါဘူးဆရာတို့ဘယ်လိုအခက်အခဲတွေဘယ်လိုအနှောင့်အယှက်အတားအဆီးတွေများကြုံနေရပါသလဲခင်ဗျာ
အနှောင့်အယှက်ရလို့တော့စိတ်မဟုတ်သေးဘူးလေဟိုအခုမှဥစားပေါ့နည်းနည်းလမ်းကြောင်းမှန်ပေါ့ရောက်လာတယ်လို့တော့ပြောလို့ရပါတယ်အရင်ကဆိုရင်သူကလည်းဒီတပြည်လုံးပြစ်ခတ်ရစေးရေးမှာသူရဲ့သဘောထားနဲ့သူအဆူပြူလွှားတယ်နဲ့တက်လာတယ်ကျွန်တော်တို့ဘက်ကလည်းအဲ့ဒါလိုတက်လာတယ်ဆိုတော့အဲ့မှာခီးနိုင်ရတာတိတ်အဆင်မပြေဘူးဖြစ်နေတယ်အခုကတော့ဟိုနှစ်ဖက်စလုံးကနေပြီးတော့မှဒီလိုသူ့မူကိုမူပေါ်ဆွေးနွေးနေတာထက်ပေါ့လေမူဆောင်မူထက်ကိုပူတွဲရေးပြီးတော့မှအဲ့ဒီပုံမှာခီးနိုင်သွားဖို့အဲ့လိုသဘောထားရရလာပါတယ
်နိုင်ငံရေးသဘောတူညီချက်ထက်အပြစ်ခတ်ရဆဲရေးကိုအရင်ရအောင်လုပ်မယ်ဆိုတဲ့သဘောပေါ့ကူတော်နေပုံစံက
ကိုအစီအစဉ်ကတော့အဲဟုတ်တယ်ဒီလုံးဟိုပြစ်ခတ်ရဆဲရေးလုပ်ပြီးတော့မှနိုင်ငံရေးရဆက်လက်ဆွေးနွေးတော့ဖို့အဲ့ဒါကိုနောက်တစ်ဆင့်မှဆက်လုပ်တော့ဖို့အဲ့လိုသဘောထားရှိပါတယ်အ
ဲ့ဒီသဘောထားကိုချင်းလို့အဖွဲ့အစည်းတချို့ကလက်မခံတာလည်းရှိရမှာခင်ဗျာ
အော်လက်ခံပါတယ်လက်မခံတာတော့မဟုတ်ပါဘူးဒါပေမဲ့ဒီလိုပါကချင်းဘက်ကယက်တီတာတော့အပြစ်ခရဆေးရေလုတ်ပြီးရင်နိုင်ငံရေးရဆွေးနွေးမှုကိုခက်မြန်မြန်တွတ်တွတ်နဲ့ပေါ့လေအဲ့ဒါလည်းခိုင်ခိုင်မာမာနဲ့တက်လှမ်းနိုင်ဖို့အဲ့ဒါကိုပဲသူတို့အဓိကထားပါတယ
်အဲ့ဒီအပြစ်ခရဆေးရောဘယ်အချိန်လောက်လုတ်ဖြစ်မယ်လို့ပြောလင်းပါလဲ
တိကျတော့ပြောလို့မရနိုင်သေးဘူးခင်ဗျာအခုအချိန်မှာကျွန်တော်တို့နားလည်မှုရထားတာကတော့နှစ်ဖက်စလုံးကလူ9ဦးစီထည့်ပြီးတော့မှအဲ့ဒီမှာကွန်တီတရဖွဲ့မယ်ဒီကွန်တီကနေပြီးတော့မှအစုပြုလွှာပေါ့နော်တပြည်လုံးတစ်ခါရဆဲရေးတဘောတူညီချက်အစုပြုတဲ့ဟိုစားဟိုစားရန်တစ်ခုကိုရေးဖို့အဲ့ဒါလောက်ပဲဆင်းရပါတယ်ဟိုအဲ့ဒါကိုတကယ်တမ်းဆွေးနွေးတဲ့အခါကျတော့သူ့ရဲ့ယက်တီချက်နဲ့ကိုယ့်ရဲ့ယက်တီချက်ဘလောက်ကိုက်ညီမလဲဆိုတဲ့အပေါ်မှာမူတည်ပါတယ်ခင်ဗျာ
ဆိုတော့2015ရွေးကောက်ပွဲမတိုင်ခင်ဖြစ်လာနိုင်မဲ့အလားအလာကိုရှိရလားခင်ဗျာအဲ့ဒါလေ
အဲ့ဒီလိုတိခရရစေးရတော့ဖြစ်လာနိုင်ပါတယ်ခင်ဗျာ
ညဉ့်ညံ့ရရော
ငင်းချမ်းရေးဆိုတာကတတိလို့ပြစ်ခိုက်ရစေရရရင်ဒါတော့တဆင့်ငင်းချမ်းရေးပေါ့လေဒါပေမဲ့ပြဿနာအလုပ်ပြေလဲတဲ့အဆင့်တော့မဟုတ်သေးဘူးပေါ့လေဟိုနိုင်ငံရေးရဆွေးနွေးဖို့တက်လှမ်ပူရှိပါသေးတယ်နိုင်ငံရေးရဆွေးနွေးလို့ပြေလဲမှပဲဒါကတော့ရေရှည်ငင်းချမ်းရေးရတော့ဖြစ်လာနိုင်မှာပါ
2055ရွေးကောက်ပွဲမတိုင်ခင်ဆရာပြောသလိုအဲ့မှာသဘောတူညီကြရရင်ဆရာတို့တွေကလက်နဲ့ဆုံးကြမှာလားပြီးတော့အဲ့ဒီ2055ရွေးကောက်ပွဲမှာဘယ်လိုပါဝင်လှုပ်ရှားကြမှာလဲခင်ဗျာဟာဟာဟိုဆရာကြီးအဲ့ဒီလက်နဲ့ဆုံးဖို့ကိစ္စကတော့မပြောပါနဲ့ဟိုကျွန်တော်တို့မှာတွေ့ကြုံရှိပါတယ်ကျွန်တော်တို့တိုင်းသားဟိုဇာဘောလက်နဲ့ကင်တော်လိုင်းရင်အားစုအားလုံးကလက်နဲ့ဆုံးရမယ်ဆိုတဲ့အပိုင်းကတော လဲအဲ့လိုပဲညှို့နှိမ့်နေပါတယ်ကျွန်တော်တို့လည်းတာဝန်ရှိပါတယ်ကျွန်တော်နိုင်ငံကိုကာကွယ်ဖို့နော
်ဆိုတော့အဲ့ဒီနိုင်ငံရေးသဘောတူညီမှုနဲ့ငြိမ်းချမ်းရေးရတဲ့အထီးအ ਨੇ ဆုံးဒါဒီတိုင်းတိုင်းအင်အားစုတွေဟာလက်နက်တော့ဆက်လိုက်ပြီးတော့ခြင်ထားစေဖြစ်မှာပေါ့
လက်နက်ကတော့ကျွန်တော်တို့ကခြင်ထားဖို့လိုပါသေးတယ်ခင်ဗျာဘာပြောလဲဆိုတော့အတွေ့အကြုံရပါလေကျွန်တော်တို့ကတော့ကျွန်တော်တို့စီမှာလက်နက်မရှိဘူးဆိုရင်ကျွန်တော်တို့မှာနိုင်ငံရေးရဘာမှအလုပ်ပိုင်ခွင့်မရှိတော့ဘူးဆိုတော့ဟိုဇာပေါ့အရင်ကတွေ့ကြုံရအဲ့ဒါလိုအခိုင်အမာရှိနေကြပါတယ်ဗ
ျဆိုတနည်းအားဖြင့်ယုံကြည်မှုအပြည့်အဝမရှိသေးဘူးဆိုတော့သဘောတော့ပြတာပေါ့ဆရာ
အဲဒါလိုလည်းပြောလို့ရပါတယ်ဟိုနောက်ပြီးတော့ပေါ့လေကျွန်တော်တို့တောင်းဆိုတာကတော့ကျွန်တော်တို့အနာဂတ်မှာလည်းဒီဟိုတက်မတော်ကိုဟိုဒီဟိုပြည်တော်စုတက်မတော်ပုံစံမျိုးအသွင်ပြောင်းဖို့လိုတယ်လို့ကျွန်တော်တို့ကခံယူပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာစစ်တပ်ကအနာသိမ့်မှုကဒီရေရှည်ဖြစ်ပေါ်လာတဲ့အနေအထားပေါ်မှာအဲ့ဒါလို့စစ်တပ်ကိုကျွန်တော်တို့ကတော့ပြည်တော်စုဆန်ဆန်ပေါ့နော်။အဲ့ဒီပြည်တော်စုဟိုစစ်မှန်တဲ့ပြည်တော်စုအသွင်တရနဲ့ကိုက်ညီတဲ့ပုံစံမျိုးကျွန်တော်တို့မပြောင်းလဲဘူးဆိုရင်ဒီစစ်တပ်ဆိုတာကတော့တစ်ဖက်ကဟိုဇာဘောအာဏာသိမ်းနေတဲ့နေထမ်းမျိုးတွေကတော့ဟိုဇာဘောဟိုစိုးရင်ကြတော့အများကြီးရှိနိုင်တယ်ဗောဗျာအဲ့လိုဖြစ်နိုင်တဲ့လားလားတွေကဟိုလုံနေတဲ့နေထမ်းအများကြီးလွယ်ကူနေတယ်လို့ကျွန်တော်အဲ့လိုခံယူပါတယ်ခင်ဗျာ
တချိန်လုံးကလည်းပဲမြန်မာပြည်လွတ်လပ်ရပြီခါစားကတော့ကချင်းစနက်ကင်တရင်တို့ချင်းစနက်ကင်တရင်တို့ဆိုတာစီးကြစီရှိခဲ့တယ်ဆရာဒါပေမဲ့သူတို့ဟာဗဟိုရဲ့စစ်တပ်မှာတော့ဒါဗဟိုတသစ်တန်တန်တမင်းအရာဘ ഹു ကပြောတဲ့အမင်းငွေလိုက်နိုင်ရတယ်ပဲဖြစ်ပါတယ်ဆိုတော့အခုကရောဆရာတို့ကဘယ်လိုလူကျင်တာလဲဘ ഹു ရဲ့အမင်းငွေပဲလိုက်နိုင်ကြမှာပဲပေါ့မဟုတ်လား
တလို့ပါနိုင်ငံတစ်ခုမှာတော့တတ်မတော်ဆိုတာတစ်ခုပဲရှိဖို့လိုပါတယ်အဲ့တတ်မတော်ကိုဘယ်လိုပုံစံနည်းနဲ့ဖွဲ့စည်းမလဲပေါ့နော်ကျွန်တော်တို့မြင်တာကတော့ဒီလူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံမှာတတ်မတော်ကိုရှေ့ဆောင်တဲ့အဖွဲ့ကလည်းလူမျိုးပေါင်းစုံအတွင်ဆောင်ဖို့လိုပါတယ်နောက်ပြီးတော့ပြည်နယ်တိုင်းမှာလည်းသူပြည်နယ်ကာကွယ်ရေးတပ်ဖွဲ့တွေရှိဖို့လိုမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
ပြည်နယ်ကာကွယ်ရေးတပ်ဖွဲ့ဆိုတာရဲပြည်နယ်လိုက်ထားတဲ့ရဲကောမဟုတ်ဘူးလားဆရာ
အော်အဲ့ဒါရဲနဲ့တော့မဆိုင်ပါဘူးခင်ဗျာကျွန်တော်တို့ဒီရဲကတော့တည်တံ့ပါလေ
နောက်တစ်ခုကသတင်းစာဆရာဘတ်တလစ်နာကသုံးသပ်ပါတယ်ဘိုးအစိုးရကပင်လုံလို့ညွှန်နေတဲ့အခါသူတို့ပင်လုံစိတ်ဓာတ်ကိုသာညွှန်နေခြင်းဖြစ်တယ်ပင်လုံကပြောခဲ့တဲ့စနစ်ကိုညွှန်ခြင်းမဟုတ်ဘူးလို့ဆိုပါတယ်ဒါပေမဲ့တိုင်းရင်းသားတွေဘက်ကပြောနေတာကတော့ပင်လုံဆိုတာမှာပင်လုံသဘောတူညီချက်ကိုပြောနေရလို့ဆိုပါတယ်အဲ့ဒါအမှန်ပါသလားဆရာတို့ပင်လုံဆိုတဲ့ခိစ္စပေါ်
ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ကတော့ပင်လုံစိတ်ဓာတ်ကိုပြောစားပေါ့ပြောမယ်ဆိုရင်တော့ဒါခဲရင်နေဗျာဟိုစားပေါ့အတွင်တရာညာတိကျတဲ့အနေအထားမရှိဘူးဗျာနော်ကျွန်တော်တို့ကတော့ပင်လုံဂတိကဝတ်တို့ပင်လုံတဘောတဘောတူညီချက်တို့အဲ့ဒါကိုပို့ပြီးအဓိကထားပါတယ
်အဲ့ဒါကိုပြည်ထောင်စုဆိုရကလက်ခံနိုင်မဲ့အခြေအနေရှိပါလားဆရာတို့ဘက်နဲ့ညှိလို့ရနိုင်မဲ့အလားအလာရှိရလားခင်ဗျာ
အော်အဲ့ဒါတကယ်တော့ညှိတဲ့ခါကျမှသိမှာပါအခုကတည်းကကျွန်တော်တို့ပြောထားရင်တော့စောလွန်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဘတ်တူထောက်ပြတဲ့အထက်မှာနောက်တစ်ခုကပြပဖွဲ့စည်းရာညဉ့်ညံ့ရတဲ့ကူညီတဲ့ပတ်စံတွေအများကြီးထည့်ပြီးတော့လုပ်နေကြပြီဆိုပေမဲ့အဲ့ဒါဟာစီးပွားရေးလုပ်ငန်းတစ်ခုပဲဖြစ်လာစရာရှိတယ်တကယ်တော့ဒါနိုင်ငံရေးပြည်လည်မှုတွေစိတ်ပြီးတော့အလားအလာမရှိဘူးလို့ဆိုပါတယ်ဆရာဘာပြန်ပြောချင်ပါလဲဒီကိစ္စကို
အဲ့ဒီနိုင်ငံတကာရဲ့ကူညီထောက်ပံ့မှုပတ်စံတွေကတော့ကျွန်တော်တို့နဲ့ဟိုဆက်ဆက်မှုမရှိတော့ကျွန်တော်တို့လည်းမပြောတတ်ဘူးခင်ဗျာအဲ့ဒီကိစ္စလေ
ဆရာတို့ညီညာရေးဆွေးနွေးပွဲအတွက်သူတို့ဆရာတို့နဲ့လာပြီးညှိရအောင်ရှိပါသေးတာအဲ့နိုင်ငံတကာအဖွဲ့အစည်းတွေ
အတွေ့ဆုံတာတော့ရှိပါတယ်အားပေးတာတော့ရှိပါတယ်ဒါပေမဲ့လက်တွေ့ဒီငွေကြီးကြီးတွေတော့ကျွန်တော်တို့ကိုထောက်ပတာတော့မရှိလို့ပါခင်ဗျာ
ဆိုတော့သူတို့ကနိုင်ငံရေးအဖြေဘယ်လိုဖြစ်သင့်လဲဆိုရဲအကြံပေးတာဟောရှိပါလားခင်ဗျာဟိုမှာအပြစ်ခတ်ရက်ဆိုင်ကြပါညဉ့်ညံ့အောင်နေကြပါလှောက်ပဲပြောတာပဲလားသူတို့ကဘာများထိထိကြကြပြောနိုင်ပါလဲသူတို့ဘက်က
အော်သူတို့ဘက်ကဘယ်ပိုင်းကကူညီပေးရမလဲဘယ်ချိန်မှာဘာကူညီရမလဲစသည်ဖြင့်မို့လဲဒါတွေဟောတော့လဲသူတို့မေးပါတယ်
အရူအူတိုင်းရင်းသားတွေဘက်မှာရောအလုံးတူညီတဲ့သဘောတူညီချက်အပြည့်ခတ်ရဆဲရေးအတွက်တော့သဘောတူညီမှုရကြပြီဆိုတဲ့သဘောပေါ်ဆရာတော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တလို့တော့ရှိပါတယ်ဒါပေမဲ့တခုရှိပါတယ်ကျွန်တော်တို့ဒီဟိုကျွန်တော်တို့ရဲ့ဒီလိုက်စာတို့လော်ခီလာတို့သဘောတူညီချက်ထက်မှာတော့တချို့တိုင်းရင်းသားဖွဲ့အစည်းတွေမှာပါသေးဘူးခင်ဗျဒါပေမဲ့တို့ကိုလည်းဒီဆွေးနွေးတဲ့နေရာမှာအတက်နိုင်ဆုံးပေါ်လေကျွန်တော်တို့နဲ့ပူးပေါင်းပါဝင်ဖို့အစီအစဉ်တွေဟိုလောက်ထပ်ပါတယ
်ဟုတ်ကဲ့ကျွန်တော်စီကတချို့ကအဲ့ထက်မှာဒီဆွေးနွေးပွဲကိုတော့သူတို့တက်မယ်ဒါအနည်းဆုံးလေးလာသူအဖြစ်ကတော့တက်မယ်ဆွေးနွေးပွဲကိုတော့သူတို့အနှောင့်အယှက်ပြုမှာတော့မဟုတ်ဘူးပေါ့ဒါပေမဲ့လည်းသူတို့တွေကအခြေခံအားဖြင့်သဘောတူညီမှုမရှိသေးဘူးဆိုတော့အဲ့မှာရက်လက်ကဘယ်လောက်ထိအလားအလာကောင်းပါသလဲခင်ဗျာတကယ်ရောကောင်းရလားခင်ဗျာ
အော်တချို့ကတော့ဒါကတော့တချို့ဥပမာပေါ့နော် RCSS ဆိုရင်ကျွန်တော်တို့ဆွေးနွေးတဲ့ထဲမှာဒီဟိုနှစ်ခါစလုံးပါပါတယ်ဒါပေမဲ့လက်မှတ်ထိုးတဲ့အဆင့်ကတော့မရှိဘူးပေါ့နော်သူတို့ကတော့တည်တံ့နေတယ်ဟိုကြံတဲ့ဒီဥပမာဘဝတို့မိုင်းလားတို့ကတော့ကျွန်တော်တို့ဒီဆွေးနွေးတဲ့ထဲမှာလည်းဟိုမပါခဲ့ဘူးဒါပေမဲ့ကျွန်တော်လေ့လာမိတဲ့လောက်ပေါ့လေကျွန်တော်တို့ကဆွေးနွေးပြီးတဲ့အခါမှာသူတို့နဲ့တွေ့ကြည့်နိုင်တယ်သူတို့ကတော့တကယ်တော့နိုင်ငံရေးဆွေးနွေးတဲ့အခါကျရင်ကျွန်တော်တို့နဲ့တပူတပေါင်းနဲ့ပါဝင်မယ်လို့တော့ပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့တအောင်ပလောင်တွေကြရောဆရာ
။ပါပါတယ်ကျွန်တော်တို့နဲ့အတူတူပါပလောင်ပလောင်ရောကချင်ရောပေါ့လေ
။ဟုတ်ကဲ့ဒါမဲ့သူတို့နဲ့အစိုးရတပ်ဖွဲ့ရဲ့အကြမ်းမှာလည်းပဲတိုက်ပွဲတွေကမကြခဏဖြစ်နေတာကြားရပါတယ်။အဲ့ဒီတော့ဆရာတို့နဲ့ဆွေးနွေးရတဲ့အခါမှာတွေ့ရင်သူတို့ဒီကိစ္စအတွက်ပြည်လောင်ဘာမှမညှိနှိုင်ကြဘူးလားခင်ဗျာ
။အော်ဒါလိုပါသူတို့တို့ဇဘောအခုအနေထားမှာကချင်နဲ့ပလောင်နဲ့ကတို့အစိုးရနဲ့ဒီအပြစ်ခတ်ရဆဲရေးသဘောတူညီမှုမရသေးဘူးခင်ဗျာအဲ့ဒါကြောင့်တို့နယ်မှာဒီတိုက်ပွဲတွေဖြစ်နေတာပ
ါဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာက2015ရွေးကောက်ပွဲကိုဥတီပြီးတော့မေးချင်ပါတယ်2015ရွေးကောက်ပွဲကျင်းပမဲ့ကာလဟာသနတ်တန်တွေညီဆိုင်ပြီးတော့နိုင်ငံလုံးမှာညီညီညာညာကျင်းပနိုင်မယ်ထင်ပါသလားသူတို့မဟုတ်အဲ့ဒီတိုင်းဒေသနဲ့ပြည်ပခါဖြစ်နေတဲ့နေရာတွေမှာဆက်ပြီးတော့သနတ်တန်တွေကြားနေရအောင်မလားရေကောက်ပွဲပြက်မလားဒီဒေသတွေမှာ
အဲ့ဒါကတော့အတိအကျတော့ပြောလို့မရသေးဘူးခင်ဗျာဒါပေမဲ့ကျွန်တော်ထင်တာကတော့ဗောလေအဲ့ဒီရေကောက်ပွဲကာလကြာရင်တော့ကျွန်တော်တို့သနတ်တန်တွေတော့တိတ်နိုင်မယ်လို့တော့အဲ့လိုယုံကြည်ပါတယ်
ကျောဆန်တာစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲလာမယ့်စနေနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာလည်းငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာမို့အဲ့ဒီအကြောင်းအရာကိုလည်းမိတ်ဆက်ပေးကြပါတယ်ရှင
်။တို့ရရှိမှာခင်ဗျာ။မြန်မာနိုင်ငံမှာနိုင်ငံရေးသဘောတူညီချက်မပါသောအပြစ်ခတ်ရစရေးဟာဘလောက်တည်တံ့ခိုင်မြဲမယ်လို့ထင်ကြပါသလဲ။အဲဒီကတဆင့်ညီညာရေးကိုတလှမ်းနိုင်လိမ့်မယ်လို့ကိုမျှော်လင့်ကြပါသလား။တကယ်စစ်မှန်တဲ့ညီညာရေးလူချင်းရင်ဘာတွေလုပ်သင့်တယ်လို့ထင်ကြပါသလဲ။အခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့ရတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994fax number 2323952 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးရေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး mp3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြပါရစေ။
လာမယ့်စနေနေ့ည9:00နာရီတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရဆိုရင်တော့ VOA ရဲ့တယ်လီဖုန်းနံပါတ် 1239-38-999 လေးကိုဆက်သွယ်နိုင်ကြသလို VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းဆက်သွယ်လို့တဲ့အကြောင်းအရာဒါမှမဟုတ်လည်းအသံဖိုင်တို့ကိုပေးပို့ထားလို့ရပါတယ်။ဖုန်းနံပါတ်ပေးပို့ထားမယ်ဆိုရင်လည်းကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်ရှင်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့အားကစားကဏ္ဍကိုထုတ်လွှင့်ပေးဖို့ပါ။ကိုရန်နိုင်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။ရောရှင်အမင်္ဂလာပါဗျာ။အခုတော့မှာတော့2014ရဲ့ပထမဆုံး Formula 1ကားပြိုင်ပွဲ Federer နဲ့ Djokovic တို့ရဲ့ Indian Wells Tennis Final နဲ့တပတ်တွင်းတခြားစိတ်ဝင်စားစရာဘောလုံးသတင်းတွေကိုပြောပြသွားမှာဖြစ်ပါတယ်ဗျာ။2014ရဲ့ပထမဆုံး Formula 1ကားပြိုင်ပွဲဖြစ်တဲ့ Australian Grand Prix ကို Melbourne မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တာမှာ Mercedes အသင်းက Nico Rosberg ကအနိုင်ရသွားပါတယ်။ Red Bull အသင်းကလက်ရှိကမ္ဘာချန်ပီယံ Sebastian Vettel နဲ့2008ကမ္ဘာချန်ပီယံ Lewis Hamilton တို့ကတော့ပြိုင်ပွဲကနေစောစောစီးစီးနားလိုက်ရပြီးတော့ McLaren အသင်းက Kevin Magnussen နဲ့ Jenson Button တို့ဒုတိယနဲ့တတိယနေရာတွေကိုရသွားခဲ့ပါဗျာ။ဆောင်းဒီအိုလံပစ်ပြိုင်ပွဲဘက်ကိုကြည့်မယ်ဆိုရင်တော့ရုရှားနိုင်ငံဆိုချီမှာကျင်းပတဲ့မတန်ဆွမ်းသူများဆောင်းရသည့်အိုလံပစ်ပြိုင်ပွဲတနင်္ဂနွေနေ့ကပြီးသွားခဲ့ပါပြီ။အိရှင်ရုရှားကရွှေစိတ်30နဲ့ပထမရပြီးတော့ဂျမနီကရွှေ6ခုနဲ့ဒုတိယ၊ကနေဒါကရွှေ9ခုနဲ့တတိယရသွားခဲ့ပါတယ်ဗျာ။ဒီဘက်ကစားသွားတဲ့ဘောလုံးပွဲတွေဘက်ကိုကြည့်မယ်ဆိုရင်တော့အင်္ဂလန်ပရီးမီယာလိဂ်မှာအသင်းကြီးတချို့ထိတိုက်တွေ့ခဲ့ကြပါတယ်။စနေနေ့ကတော့ဇယားထိပ်မှာပြေးနေတဲ့ Chelsea Aston Villa ကွင်းမှာသွားကစားတာမှာ Villa ကပွဲပြီးကနေတွင်းတဲ့တကိုးနဲ့အနိုင်ရသွားပါတယ်68မိနစ်မှာ Chelsea က William အထုတ်ခံခဲ့ရသလိုပွဲပြီးကနေမှလည်း Ramirez က El Amadi ကိုတတ်နင်းတာကြောင့်အနီးကပ်ပြခံခဲ့ရပါတယ်ဘွဲကရုပ်ရုပ်သေးသေးဖြစ်ပြီးတော့ကွင်းထဲကိုဝင်လာတဲ့ Mourinho ကိုလည်းဒိုင်းကအနီးကပ်ပြခဲ့တဲ့အပေါ်မှာ Mourinho ကမချေမနှက်ဖြစ်ခဲ့ပါတယ
် So if I was sent off because I was on the pitch I ask why not all the others especially one player that
ကျွန်တော်တို့အားလုံးလူလူကကွင်းထဲမှာဝယုံသုံးကားဖြစ်နေတာကိုအေးစေးစေးဖြစ်ဖို့ကြိုးစားတာပါကျွန်တော်ကိုကွင်းထဲကိုဝင်လို့ထုတ်တာဆိုရင်အဲ့ဒီလိုရုံးရင်းဆန်ခတ်ဖြစ်နေတဲ့နေရာမှာကွင်းထဲကိုဝင်တဲ့လူ10ယောက်လောက်ရှိပါတယ်အဲ့ဒီသူတွေကိုဘာလို့မထုတ်တာလဲအထူးသဖြင့်အဘွန်ဟော့ကရာမီရက်စ်ကိုရန်လုံနေတာကိုဘာလို့မထုတ်တာလဲအဘွန်ဟော့ကကွင်းဘေးကအရန်ခုံမှာထိုင်းပြီးတော့ကွင်းထဲကိုဝင်ပြီးရာမီရက်စ်ကိုဂုတ်ကနေကင်ပြီးတော့ဆွဲလာတာပါ
တနင်္ဂနွေနေ့ကတော့ Manchester United နဲ့ Liverpool, Tottenham Hotspur နဲ့ Arsenal တို့ကစားခဲ့ကြတာမှာ Liverpool က Manchester United ကို 3-0 မရှိနဲ့နိုင်သွားခဲ့သလို Arsenal ကလည်း Spurs ကိုအဝေးခွင့်မှာ 2-0 မရှိနဲ့နိုင်သွားပါတယ်။နီးပြားသည့် David Moyes လက်ထက်မှာ Manchester United ဟာ Champions League အတွက်လက်လွတ်လိုက်ရပြီဖြစ်သလိုလာမယ့်ရာသီ Champions League ဝင်ခွင့်ရဖို့လည်းရုန်းကန်နေရတဲ့အတွက် Liverpool နဲ့ပွဲဟာ United အတွက်အင်မတန်မှအရေးပါတဲ့ပွဲပါ Liverpool ကို 3-0 မရှိနဲ့ရှုံးတဲ့နေရာမှာ penalty နှလုံးပါတယ်ဆိုပေမဲ့ Old Trafford မှာ Liverpool ကပွဲအစလည်းဆုံးအသာစီးနဲ့ကစားသွားနိုင်ခဲ့တာပါဆိုတော့အင်ကွင်း Old Trafford မှာဘလို့ကြောင့်ဒီလောက်ထိရှုံးသွားခဲ့တာပါလဲဒါနဲ့ပတ်သက်ပြီးတော့အားကစားဆောင်းပါရှင်ကိုဇော်မြူတန်ကတော့
အဓိကကတော့ကွင်းနယ်ပေါ့နော် Man U ရဲ့ကွင်းနယ်ကတော်တော်ပြက်နေတာတော်တော်ကြာပါပြီအမှန်တိုင်းပြောရလို့ရှိရင်ဟိုမနစ်ကလေးက Man U ရဲ့ကွင်းနယ်ကအထိုင်မကျလာပါအဓိကကတော့အဲ့ကွင်းနယ်ကမရောက်တဲ့နေရာကလားသမားပေါ့နော်ဖယ်လိုက်နေနဲ့အဲကာရစ်ပေါ့ကာရစ်တို့ပြက်နေတာကစင်းနေလဲချိန်နေရနောက်ကူလဲပြန်စီးမကူနိုင်တဲ့အခါကျတော့မန်ယူကဘယ်လိုဖြစ်သွားလဲဆိုတော့ပြင်မဲ့အသင်းကတိုက်ဆစ်ဆင်လာရင်ကို့ဂိုးအီရာရောဘောလုံးနေရာလွယ်တူရောက်လာတယ်ကိုကတိုက်ဆစ်ဆင်လို့ရှိရင်ကို့ခြေတိုင်းကလားသမားရှိကိုဘောလုံးကမရဘူးတောင်းမဘောလုံးထုတ်မသေးနိုင်ဘူးဆိုတော့ဒီလိုပုံစံမျိုးနဲ့တော့ဘယ်လိုမှအသင်းကောင်းတင်းတို့တတ်မှတ်လို့မရဘူးလေဆိုတော့အဓိကကတော့ကွင်းနေပေါ့နောက်တန်းကလည်းဒီတစ်တို့ဖာရီနန်တို့ကလည်းအတက်တွေကြီးနေပြီသူတို့လှုပ်ရှားမှုတွေကနှေးတာလေနှေးတာတဲ့အခါကျတော့နောက်ကနေနေမီတန်းနဲ့ဖြတ်ထုတ်ရတာဖြစ်လာတဲ့အခါကျတော့ဒါတွေကဘာလို့ပြနေလဲဆိုတော့နောက်တန်းမှလည်းအာနေဂျက်တွေရှိနေပြီကွင်းလယ်မှာလည်းအာနေဂျက်တွေရှိနေပြီဆိုတော့ခင်းရင်စားစားပြတော့ကိုရနေဒီချက်တွေကိုပြင်နိုင်မှပဲဒီလာမယ့်နှစ်တွေမှာအသင်းကောင်းတစ်သင်းအဖြစ်ပြန်လည်ရပ်တည်နိုင်နိုင်မယ်လို့ကျွန်တော်တို့အလိုပဲတင်ပြမိတယ
်ဒီပွဲမှာထူးထူးခြားခြားပဲ Old Trafford မှာ penalty 3 လုံးအဖက်အသင်းကိုပေးတယ်ဆိုတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိလဲ
Old Trafford ကပယ်နယ်တီ3လုံးတိုက်ပြီးရတဲ့ဖြစ်စဉ်ကတော့ ဟိုမန်ယူရဲ့တမိုင်းတစ်ယောက်မှတော့မှပဲဒါပထမဆုံးအချိန်လို့ပြောရမှာပေါ့ဆိုတော့ဒေးဗစ်မွိုက်စ်ကိုပြန်နေကြည့်မယ်လို့ရှိတော့ဒေးဗစ်မွိုက်စ်ကလည်းဒီနှစ်ပေါ်လုံးရပြီမှာမန်ယူကိုကင်ပြီးတဲ့နောက်မှာသူချိုးခဲ့တဲ့မကောင်းတဲ့ဆံကြီးလို့ပြင်ခဲ့တာ18ခုလောက်တော့ရှိနေတယ်ဆိုတော့ဒါကလည်းဒေးဗစ်မွိုက်စ်လက်ထက်မှာမန်ယူအတွက်နောက်ထပ်မကောင်းတဲ့ဆံကြီးတစ်ခုကိုဆက်တင်လိုက်တယ်လို့ပဲပြောရမှာပေါ့ဗျာ
ဥရောပချန်ပီယံစ်လိဂ်မှာတော့ပြီးခဲ့တဲ့ပတ်မှာဘိုင်းမြူနစ်ဘတ်စလိုနာအက်တလက်တီကိုမက်ဒရစ်နဲ့ PSG တို့ quarter final ကိုတက်သွားကြပြီဖြစ်ပါတယ်။ဒီနေ့ညမှာတော့ Manchester United နဲ့ Olympiacos Dortmund နဲ့ Zenit တို့ကစားကြမှာပါ။ Greece မှာပထမကြော့ကစားတော့ကတော့ Olympiacos က United ကို9ဂိုးမရှိနဲ့နိုင်ထားတာပါ။ဒါကြောင့် United အနေနဲ့ဒီပွဲမှာ3ဂိုးပြတ်သွင်းနိုင်မှ quarter final ကိုတက်နိုင်မှာဖြစ်ပါတယ်။ဆိုတော့လောလောလတ်လတ် Liverpool ပွဲကြောင့်စိတ်ပြတ်နေတဲ့သူပရိသတ်တွေကို United အနေနဲ့ဒီတစ်ကြိမ်မှာပျော်ရအောင်လုပ်ပေးနိုင်မလား
Champions League လို့ပြိုင်ခွဲတွေမှာပထမအကြော2ဂိုးပြတ်ရှုံးပြီးသွားလို့ရှိရင်နောက်တစ်ဆင့်တက်ဖို့ဆိုတာဟိုတော်တော်ကိုခက်ခဲသွားပါပြီ2ဂိုးပြတ်မပြောနဲ့ပြပထမအကြော2ဂိုးပြတ်လောက်ရှုံးရတာမှာပဲနောက်တစ်ကြော်မှာပြန်ပြီးအနိုင်ရဖို့ဆိုတာတော်တော်ကိုခက်ခဲခဲကြီးနေတာပါဆိုတော့ Man U က Greek club ပေါ့ဗျာအကြီးကြီးတွေကိုလုံးကိုကျင်းမမရှုံးဘူးဒါဟုတ်ဟိုပထမအကြော2ရှုံးနေတာတော့ဒါပထမဆုံးကျင်းတော့တခါ Greek club ကလည်းဒီ old football ကိုကျော်နေအင်္ဂလန်ကိုလာခဲ့တဲ့မြောက်ကွဲတင်နေအားလုံးမှာတခါမှမနိုင်ဘူးကွဲတိုင်းရှုံးရတဲ့ဆိုတဲ့အနေထားဆိုတော့မန်ယူအနေနဲ့ဒီဘက်မှာအိုလံပီယာကိုစ်ကိုအနိုင်ရသွားမှာကတော့သိကြပါတယ်ဒါပေမဲ့နောက်တစ်ဆင့်တက်နေတော့တဲ့ဂိုးအရေးအတွက်နဲ့နိုင်ဖို့ဆိုတာကတော့ကျွန်တော်အမြင်ပြောရရင်ဖြစ်နိုင်ကြီးတော်တော်ကိုနည်းသွားခဲ့ပါတယ်အဲကျွန်တော်အမြင်ပြောလို့ရှိရင်အိုလံပီယာကိုစ်ကိုမန်ယူဂိုးပြန်ပေးရလိမ့်မယ်ကြည့်ရတယ်ကိုယ်လည်းပြောကိုတကူပြေးလေရပြီဆိုတော့လည်းမန်ယူကလေးကိုတွင်းရပါမယ်။ဆိုတော့အဲ့လိုမျိုးလေးကိုတွင်းနိုင်တော့တဲ့ခြေသွမ်းမျိုးမန်ယူမှာရှိသလားလို့ဆိုရတော့မရှိပြနေတဲ့မန်ယူရဲ့ခြေသွမ်းတွေကဘယ်လိုမှမဖြစ်နိုင်လို့ပဲပြောရမှာပါနော်
။အသာဆောင်ပါရှင်ကိုဇော်မျိုးစံပါ။တင်းနစ်ပြိုင်ပွဲတွေဘက်မှာတော့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် Indian Swell မှာလုပ်တဲ့ BNP Paribas တင်းနစ်ပြိုင်ပွဲအမျိုးသမီးဖိုင်နယ်မှာ Panetta က Rowan Scott ကို 6-6 နဲ့အနိုင်ရပြီးချန်ပီယံဖြစ်သွားသလိုမျိုးသားဖိုင်နယ်မှာတော့ထိပ်တန်းနာမည်ကြီးနှစ်ယောက်ဖြစ်တဲ့ဂျိုကိုဗစ်နဲ့ဖက်ဒရာတို့ဘောလုခဲ့ကြတာမှာဂျိုကိုဗစ်က366-36နဲ့အနိုင်ရပြီးတော့ဘူဆွဲသွားတယ်ဆိုတာပြောကြားရင်းနဲ့ပဲအခုသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ
။ကိုရနိုင်စီစဉ်တင်ဆက်တဲ့ဘတ်စင်အားကစားကဏ္ဍဖြစ်ပါတယ်ရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကမချခင်မှာပြီးဆုံးတော့မှာပါ။ဒီဝေကနေအခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းထိုမီတာ2532တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဘုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်တော့မို့အခုကြက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုစော်ဝင်းနိုင်ကတလှည့်ညပေးပါမယ်ရှင
်ခရီးမီးယားဒေတာဆာဗစ်တိုပိုစစ်ကမ်းမှာရှိတဲ့ယူကရိန်းရေတပ်ဌာနချုပ်ကိုရုရှားလိုလာတဲ့တပ်ဖွဲ့တွေကသိမ်းပိတ်လိုက်ပါတယ်။ဒါဟာခရီးမီးယားဒေသရုရှားပိုင်နယ်မြေဖြစ်ကြောင်းသဘောတူစာချုပ်လက်မှတ်ထိုးပြီးနောက်တနေ့မှာအခုလိုသိမ်းပိတ်လိုက်တာဖြစ်ပါတယ်။အင်းအားနေရာလောက်အနည်းဆုံးရှိတဲ့ခရီးမီးယားဒေသကိုပိုင်ကာကွယ်ရေးတပ်တွေကရေတပ်စခန်းကိုဗိုလ်ထုံးတွေမှာဝင်ရောက်သိမ်းပိတ်လိုက်ပြီးရုရှားအလံကိုလွင့်တင်လိုက်တာလို့မျက်မြင်သက်သေတွေကပြောပါတယ်။ပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းနဲ့ပတ်သက်လို့တိုးတက်မှုတွေနေကွင်းနေတဲ့ပေါ်စစ်မရှိဖြစ်နေကြတဲ့တရုတ်ခီးတဲ့တွေရဲ့မိသားစုတွေကရှေ့နေ့စဉ်သတင်းစာမှာမလေးရှားတာဝန်ရှိသူတွေကိုအော်ဟစ်ရန်တွေ့ခဲ့ကြပါတယ်။ပူဆွေးနေကြတဲ့မိသားစုတွေကသတင်းစာရှင်းလင်းပွဲလုပ်မယ့်အခန်းကိုအော်ဟစ်အတင်းဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။ EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးကော်မရှင်နာမင်းကြီးကာရဒီဂူချာသူ့ရဲ့နေရာကြခီးစဉ်စတင်မှုဒီကနေ့မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ကုန်သွယ်ရေးကော်မရှင်နာမင်းကြီးကာရဒီဂူချာ UNFCCI မြန်မာနိုင်ငံကုန်သွယ်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းချုပ်ကဦးဆောင်ပြုလုပ်တဲ့မြန်မာပို့ကုန်လုပ်ငန်းရှင်များအတွက် EU ကုန်သွယ်ရေးဦးစားပေးအစီအစဉ်၏အကြောင်းရေးသားထားတဲ့လက်ဆွဲစာအုပ်ပြောက်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့အကြောင်း EU ကဒီကနေ့ထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စု Washington DC မြို့တော်ထဲမှာရှိတဲ့ရေတပ်စခန်းအဆောက်အဦထဲမှာပြီးခဲ့တဲ့စက်တင်ဘာလတုန်းကတိုက်ခိုက်မှုဟာကြိုတင်ရှောင်ရှားလို့ရနိုင်တဲ့ကိစ္စဖြစ်တယ်လို့ရေတပ်ကနောက်ဆုံးကောက်ချက်ချလိုက်ပါတယ်။တင်းနဲ့ပြစ်ခတ်ခဲ့တဲ့ Contractor ဟာနောက်ကြောင်းကင်းဆိုတာကိုအစိုးရဘက်ကအသေးစားစစ်ဆင်နိုင်ခဲ့ရင်ကြိုတင်ရှောင်နေတဲ့ကိစ္စဖြစ်တယ်လို့ရေတပ်ကပြောပါတယ်
တရင်ချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ဝင်းရှော်တာပါ VOA America အသံမနေ့ကင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီခန့်နေ9နာရီအထိလိုင်းဒိုမီတာ24 30နဲ့39တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်ကျမကသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.